ဒီနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတိ1395ခုနှစ်နောက်တစ်ခုလသာခုနှစ်ရက်2014ခုလေးလပိုင်း6ရက်တနင်္ဂနွေနေ့ညချမ်းအခါကာလမှာရန်ကုန်တိုင်းဒေသကြီးမြန်ကုန်းမြို့နယ်တရားလေးလောင်းဝစုတီတိဓမ္မပိမှန်တော်မှာဆင်းရဲခြင်းမှာရတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတွင်မှာသမန္တနာကုသိုလ်ရှင်များဖြစ်ကြတယ်အနန္တအနန္တငါးပါးကိုဥဋ္ဌိတာလေးမောင်ချမ်းငိမ့်ဝင်မဆုစုတဲ့တမီချမ်းစုဝင်ပိသာစုရဲ့ဓမ္မဒနာကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပိသမောင်တော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူခြင်းမျိုးပေါ်ရကြတယ်ဦးဇင်းတို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုကြာခွင့်ရပါလေဒီတော့ဒီကနေ့ညတရားနာရရှိလာကြတဲ့ပေးသဘောတော်တို့ကိုဘုရားတို့ဗတ္တရားဟောမှာတော့ဆိုလို့ရှိရင်အေဘုဒ္ဓရာနိကေသတ္တကနိပတ်ပါဠိတော်မှာလာရှိတဲ့တန်ခိတဒနသုတ်တံကိုအခြေခံပြီးတော့သူတော်ဥစ္စာခုနှစ်ပြားလို့တရားကောင်းရှင်ပြီးပြီးတော့ပေးသဘောတော်တို့ကိုဟောပါမယ်ဒီတရားကိုဟောခြင်းရဲ့အဓိကရည်ရွယ်ချက်ကဘုရားလောင်းဆက်ရှိတဲ့သူတော်ကောင်းကြီးများမျက်နှာကြားနဲ့တံပိုးထားကြတယ်သူတော်ကောင်းဥစ္စာ9ပါးဆိုတာရှိပါတယ်အဲ့ဒီသူတော်ကောင်းတို့မျက်နှာနှစ်သက်တဲ့ဥစ္စာယရနာတွေကိုလူဘဝကိုရာတို့ရာခိုင်ရှာဖွေလို့ဖြစ်တဲ့အခိုင်မှာရှာလိုက်ကြဖို့ရှာအောင်ကြိုးစားလိုက်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီသူတော်ဥစ္စာ9ပါးဆိုတဲ့တရားကိုဦးဇင်းတို့ဟောဖို့စိတ်ကူးထားတယ်ဦးဇင်းတို့ဒီနေရာမှာရှောစောဘုရားကြီးရေးတဲ့လင်္ကာလေးတော်တော်ကောင်းတာရှိတယ်။ဆိုရည်လင်္ကာလေးကတော့အကုန်လုံးကောင်းပါလေ။အဲ့ပါဘုရားတို့ကရေးထားတော့ဆိုတော့တရားဥစ္စာစုစည်ရာလူမာနှမျိုးရှိတယ်။လူမာဥစ္စာစုရင်စုလို့ရတယ်။တမန်တော်တရားကိုစုမယ်ဆိုရင်လည်းစုလို့ရတယ်ပေါ့။ဥစ္စာစုမှုဘုံဆိုင်ဟူရန်သူဝိုင်းရေးဘူတည်း။ဥစ္စာပစ္စည်းတွေကိုပဲအဓိကထားပြီးတော့ရှာဖွေနိုင်မယ်စုဆောင်နိုင်မယ်။တရားကြီးဟူသောဥစ္စာရဏကိုစုဆောင်မှုမရှိဘူး၊ရှာဖွေမှုမရှိဘူးဆိုရင်တော့တော့ဘုံစံပစ္စည်းတွေဖြစ်တဲ့အတွက်ကြောင့်လူတိုင်းကလူချင်းနေတာ၊ရရှင်နေတာဆိုတော့ဥစ္စာစုမှုဘုံစံဟူရံသူဝိုင်း၍ပူတတ်၏တော့တော်တော်ကောင်းတယ်နော်ဒီပြီးတော့သူကပါဆက်ပြောလို့ဆိုတော့ရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိခြင်း၏နော်ဥစ္စာရှာတဲ့အလုပ်တရားရှာတဲ့အလုပ်ကိုမလုပ်ဘဲနဲ့ဥစ္စာရှာတဲ့အလုပ်ကိုကြီးတစ်ခုလည်းတောင်းချလုပ်နေမယ်ဆိုရင်တော့ရတော့ရမှာမမရဘူးလို့မဆိုလို့ဟုတ်လားဒါပေမဲ့လို့ရှာလိုက်ရလိုက်ကုန်သွားလိုက်မောဟိုက်မဆုံးရှိသေးဘူးနော်တရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာသည်နော်တရားလေးကိုတော့ဥစ္စာကိုရှာမယ်ဆိုရင်တော့ဒါကိုယ်ပိုင်ပစ္စည်းလို့ဆိုနိုင်တယ်ကိုယ်တကယ်ပိုင်တဲ့အတွက်ကြောင့်ကိုယ်ကိုအများကြီးအကျိုးကျေးဇူးပြုမယ်ကိုယ်ကိုချမ်းသာမှုဖြစ်စေမယ်အရာဖြစ်တယ်ဒါကြောင့်တရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာ၏အမောနဲ့ဒီစိတ်အေးစီအနေရှင်း၍ရှင်းချက်၏ဆိုပြီးရေးထားတယ်တော်တော်ကောင်းတယ်နော်ဒီမှာပြန်တော့တရားရှာမယ်ဆိုရင်တော့ကိုယ်ပိုင်ဥစ္စာလည်းဖြစ်တယ်အမောလည်းပြည့်တယ်စိတ်လည်းအေးတယ်အနေလည်းရှင်းတယ်ရှင်းလည်းရှင်းချက်တယ်နော်ဒါကြောင့်ပိဿတော်တော်တို့ရှာကြရကတော့လောကမှာနှမျိုးပေါ့တမျက်စွာဘုရားလည်းဟောပါတယ်နော်အဘိဓမ္မာပရိယေတနာပစ္စည်းဥစ္စာကြီးတသက်ရှာဖွေခြင်းဓမ္မပရိယေတနာတရားဓမ္မကိုရှာဖွေခြင်းဆိုပြီးတော့ရှာဖွေခြင်းမမျိုးမျက်စွာဘုရားဟောတာရှိရှာဖွေခြင်းနဲ့ပတ်သက်ပြီးတော့ဟောတာဒီကတော့အများကြီးပါပဲနောက်ကာမေတနာကာမကိုရှာလာရှိတယ်ဘဝေတနာဘဝကိုရှာလာရှိတယ်ပြမစရိယေတနာအမျက်သောအကျင့်ကိုရှာဖွေတာလည်းရှိတယ်ပေါ့ဒါကြောင့်ပေသဘောသူတော်တို့ရှာဖွေခြင်းအမျိုးမျိုးတွေကပစ္စည်းဥစ္စာကိုရှာတဲ့အလို့ခန္ဓာဝင်ကိုထမ်းရတဲ့အတွက်ကြောင့်မဖြစ်မနေတာလုပ်ကြရတဲ့အပိုင်းရှိပါတယ်။သို့တော့ဒါလေးကိုကြီးရှာရင်းနဲ့အချင်းကုန်မယ်ဆိုရင်တော့အချင်းကုန်ရလို့နတ်လာပြီလို့တော့ပြောလို့မရဘူး။ဒါကြောင့်လူဘဝကိုຢာတော့ຢာခိုင်ရှာလို့ဖွေလို့လည်းဖြစ်တဲ့အခိုင်မှာသူတော်ကောင်းကြီးမျက်နှိုးတဲ့သူတော်ကောင်းကြီးနှစ်သက်တဲ့သူတော်ကောင်းကြီးတန်ဖိုးထားတဲ့သူတော်ဥစ္စာခုနှစ်ပြားဆိုတာကိုလည်းပဲရှာဖွေကြဖို့စူးစမ်းကြဖို့မလိုဘူးလားဗျာ။ဟုတ်ပါတယ်။အဲ့ဒီသူတော်ကောင်းဥစ္စာ9ပါးကိုတရားတော်မှာလို့ဦးဇင်းတို့ရှာဖွေကြိုးစားတဲ့နေရာမှာ ဒီဥစ္စာပစ္စည်းတွေရဲ့တန်ဖိုးကိုနားလည်မှုရှိရင်ရှိသလောက်ရှာဖွေခြင်းတွေလည်းပေါ့မယ်ပေါ့ဟုတ်လားအေးဒါကြောင့်ပြည်သက်ပေါင်းသူတော်ကောင်းတို့သူတော်ဥစ္စာခုနှစ်ပါးတဲ့ဒီတရားကိုနိုင်ကြည်ညိုကြရအောင်နော်ဒီတရားဒေသနာတော်ကိုမဟုတ်ကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်ဤခြင်းခြေလင်းတော်မူတဲ့မဟာကရုဏာကိုတိစေတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဘင်ညွတ်တိုင်းဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုံကြည်မြင်လို့ရှိခိုးပူဇော်ကြဥစုအလုံးလည်းအုပ်ချီမှုပြီးတော့အာရုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိယတမောဟတမံသာလရမရလောကကရုဏောနိသုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာရောဖြင့်ဤမြတော်စီနှလုံးလေးရှိတော်မူဝါဘေဒတောပညာပိဇောတဝိယတမောဟတမံအရဟတမကြီးဟူသောအယဝလင်းချံဝိဇာတိဟူသောမိုက်မောင်ကိုပြေခွာတော်မူဤတတော်သာလရမရလောကကလုံးလူနှင့်မြတ်မသတ္တဝါအနန္တတို့ဤကြောင့်ဒီတန်တို့ရေရူပြုရာတဆူဒီသောဆရာသခင်လည်းဖြစ်တော်မူပါဘိဒတော်ဂတိဝိမုဒ္ဒံဒေဝမနုဿံဤရာနေဘိဒတဒိသံလာယရှိငါတောဂတိရောမာတိသူတခြင်းကင်းလွတ်တော်မူဤတတော်ဒုက္ကတံသတ္တဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောသံဃာကောင်းကိုသာမျက်ရှုတော်မူပါ၏ထာသောဗုဒ္ဓံသစ္စာတိယတရားမြတ်ကိုလက်ပေါ်တင်လာပရမြံကဲ့သို့ယသံထင်းလင်းပြီးမြင်ပေတဲ့ရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပြည့်မြတ်ပရမမံကိုရုပ်လံနှဖျားချစ်ကြပါသောဘုရားတပည့်တော်တို့သည်ဘောနေဝနာမှာကာယဝစီမနောရှိဖြင့်သုံးနေသောသနာမခြင်းဒုက္ခယောကျိုးလက်ဆောင်ဘုရားရှိခိုးညောပါဤမြတ်စွာဘုရားသူတော်ဥစ္စာခုနပြတရားတော်တဲ့စတင်ပြီးတော့နိုင်ယူခြင်းညွှန်ကြားရအောင်ပါသတိမာနိဘိကဝေတဏာနိဘိကဝေယဟံတော်မြတ်ဥစ္စာတို့တဏာနိဥစ္စာပစ္စည်းတို့၏ဣမာနိတတ္တဤခုနပါတို့၏ဉာဏ်တို့တဲ့လောကကြီးမှာသူတော်ကောင်းတွေမြင်လို့တဲ့သူတော်ကောင်းတွေတံပေါ်ထားတဲ့ဥစ္စာပစ္စည်းဆိုတာခုနှစ်မျိုးရှိတယ်တဲ့အဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးဆိုတာဘာတွေတုံးဆိုတော့တတ္တဒဏံသီလဒဏံဟိရိဒဏံဥတ္တပဒဏံသုဒ္ဓတနာသာဂတနာပညာတနာဒီဥစ္စာပစ္စည်းခုနှစ်ပါးကိုမြတ်စွာဘုရားတန်းစီပြီးတော့အဲ့ဒီမှာဟောပါလေနံပါတ်1ဥစ္စာပစ္စည်းကဘာလို့ဆိုတော့တတ္တတရားဒီဟူသောဥစ္စာပစ္စည်းနံပါတ်2ဥစ္စာပစ္စည်းကသီလဒီဟူသောဥစ္စာပစ္စည်းနံပါတ်3ကဟိရိဆိုတဲ့ဥစ္စာပစ္စည်းနံပါတ်4ကဥတ္တပဆိုတဲ့ဥစ္စာပစ္စည်းနောက်နံပါတ်5ကတုတ္တဆိုတဲ့ဥစ္စာပစ္စည်းနောက်နံပါတ်6ကစာကဆိုတဲ့ဥစ္စာပစ္စည်းနောက်နံပါတ်9ကပညာဆိုတဲ့ဥစ္စာပစ္စည်းအဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးရဲ့အတိအပင်ကိုအနည်းငယ်ပြတော့ဦးဇင်းတို့ပြောမှဖြစ်မယ်နော်အေးအဲ့တော့ဦးဇင်းတို့ဒီနေရာမှာတရားတရားဆိုတဲ့ဥစ္စာပစ္စည်းကိုစပြီးတော့မျက်စွာပြရဟောတယ်တတ္တတရားဆိုတာဘာလဲဒါပေသဘောတရားဝန်တို့အကြံဉာဏ်အဖြစ်တော့အလုံးတိညာသီလမှာပဲတတ္တတရားတတ္တတရားဆိုတာယုံကြည်မှုပေါ့နော်ဒီနေ့မှာဥရှင်တို့ယုံကြည်မှုဆိုတာဘာလဲမြတ်စွာဘုရားကိုယ်တော်တိုင်အတိအပင်ဖွင့်လာကတော့တရားရှင်ကိုယ်တော်မြတ်ကြီးရဲ့သဗ္ဗညုတဉာဏ်ကိုယုံကြည်တယ်နော်မြတ်စွာဘုရားဟာအလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ကြီးကိုရတော်မူတဲ့သဗ္ဗညုတဉာဏ်ဒီအလုံးကိုသိတော်မူမြင်တော်မူတဲ့ဆိုတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးရတော်မူတဲ့သဗ္ဗညုတဉာဏ်ကိုတကယ်စိတ်ထဲကယုံကြည်တယ်ဆိုရင်အဲ့ဒါဘာလို့တတ္တတရားဒါကိုပြည့်တဲ့ပေါင်းတော်ကောင်းတို့ဒေသနာတော်တည်တည်မှမြတ်စွာဘုရားဟောထားတဲ့ဒေသနာတော်တွေနဲ့ညှိပြီးတော့ပြောမယ်ဆိုရင်တတ္တတရားရဲ့အဓိပ္ပာယ်ကတော့တော်တော်ကျယ်ပြန့်နေလို့ဆိုရမှာပေါ့နော်မြတ်စွာဘုရားရဲ့ဂုံမြတ်စွာဘုရားရဲ့အရေးသေးကိုယုံကြည်တယ်မြတ်စွာဘုရားသည်အရဟံဂုံရှင်ဖြစ်တယ် မြတ်စွာဘုရားဒီတမသာဗုဒ္ဓဂုံရှင်ဖြစ်တယ်။မြတ်စွာဘုရားဒီတိရအလုံးစုံကိုတိတော်ကိုမြင်တော်မူရတပ်ပြင်ယူတာဉာဏ်ရှင်ဖြစ်တယ်။အစရှိသဖြင့်ဘုရားရှင်ကိုရမြကြီးရဲ့ဂုံအကြီးအသေးကိုယုံကြည်တယ်ဆိုရင်တဏ္ဍာတရား။နောက်တရားတော်မြတ်ရဲ့ဂုံအကြီးအသေးကိုယုံကြည်တယ်ဆိုရင်လည်းဒါလည်းတဏ္ဍာတရား။ဟုတ်လား။တရားတော်မြတ်ဒီစင်ကြံကြိုးကိုအထုတ်မယ်ဆိုလို့ရှိတယ်။နော်ပစ္စခတ်တမလွန်ဈာန်သာနှစ်မျိုးကိုကြီးကြီးဝါးဝါပေးစွမ်းနိုင်တဲ့အစွမ်းတည်းရှိတယ်လို့အကျဉ်းများအချင်းတရားတော်ရဲ့ဂုံကိုအဲ့ဒါတော့ယုံကြည်ထားရမယ်ပေါ့နော်နောက်ပြီးတော့ဦးဇင်းတို့သံဃာတော်ရှင်မြတ်တို့ရဲ့ဂုံကိုယုံကြည်တယ်ဒါလည်းသဒ္ဒတရားနောက်ဦးဇင်းတို့ယုံကြည်စရာတစ်မျိုးရှိသေးတယ်အဲ့ဒါကဘာလို့ဆိုတော့ကောင်းမှုဒီကောင်းကျိုးကိုပေးလိမ့်မယ်မကောင်းမှုဒီမကောင်းကျိုးကိုပေးလိမ့်မယ်ဆိုတဲ့အချက်နော်ကောင်းကံမကောင်းကံရဲ့နော်အကျိုးလေးကိုဒီကမှာတို့ဦးဇင်းတို့စိတ်ထဲကနက်နက်နဲနဲယုံကြည်မှုလို့လေအဲ့ဒါကိုယုံကြည်တယ်ဆိုရင်လည်းတရားတရားပေါ့ဒါကြောင့်ဦးဇင်းတို့တရားတရားဆိုတာပါလေဆိုရင်အကျဉ်းများအဖြစ်ယရနာ၃ပါးနဲ့ကံကံရဲ့အကျိုးကိုယုံကြည်တာဒီတရားတရားလေးကိုသာဥစ္စာပစ္စည်းဟာဒီကမှာတို့ဦးဇင်းတို့အလွန်မှပိုင်ဆိုင်တဲ့ပိုင်ဆိုင်အောင်ကြိုးစားတဲ့အလွန်တန်ဖိုးရှိလို့ပဲဘာကြောင့်တရားတရားကိုအလွန်တန်ဖိုးရှိတယ်လို့ပြောရလဲဆိုလို့ရှိရင်ကုသိုလ်ကောင်းမှုအလုံးလို့ရဲ့အခြေခံအကြောင်းတရားဖြစ်နေလို့ပဲ။နော်တတ္တဝါတို့တရားကုသိုလ်ကောင်းမှုတို့ဖြင့်ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့နောက်ဆုံးမညံပုံညာအဆင့်ကိုရသည့်အထိတကယ့်ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်တတ္တတရားကိုအရင်နှီးတစ်ခုအနေနဲ့ပြုထားမှသာနေကြီးပွားနိုင်နေချမ်းသာနိုင်နေ။နောက်ဒါကြောင့်မြတ်စွာဘုရားကတတ္တတရားသည်အရင်အနှီးဥစ္စာပစ္စည်းတွေထဲမှာအကောင်းဆုံးပဲလို့မြတ်စွာဘုရားဟောတယ်။သူ့ကိုအရင်အနည်းပြုတ်မထားဘူးဆိုရင်ကုသိုလ်ကောင်းမှုတွေနဲ့ကြီးပွားဖို့ဆိုတာမဖြစ်နိုင်ဘူး။ဒါကြောင့်တရားတရားဟာအလွန်မှတန်ဖိုးကြီးတယ်။တရားတရားကိုပိုင်ဆိုင်အောင်ကြိုးစားရမယ်။ဟုတ်။တရားတရားကိုကျမ်းဂန်ကြီးထဲမှာအမျိုးမျိုးဟောတာပေါ့။တတပိယံတရားတရားဒီမျိုးစင်းနဲ့တူတယ်လို့ဟောတာလည်းရှိတယ်။တတတရားဒီဟူသောမျိုးစင်းရှိမယ်ဆိုရင်ဒီသာသနာဒီဟူသောလေယာမြေမှာတိလဒီဟူသောအမြင့်တွယ်ဆင်းသွားတယ်လေ။နော်။တိလဒီဟူသောအမြင့်တွယ်ဆင်းတဲ့အတွက်ကြောင့်တမာရီပညာဆိုတဲ့ဒီဘာဝနာကရားပင်စီကလေးထွက်လာတယ်။အညွန့်အညောင်းလေးထွက်လာတယ်။အခက်အလက်လေးတွေဝေလာတယ်။ပြီးရင်မဉ္ဇဉ်ပုံညာဆိုတဲ့အပြီးပွင့်ကိုခံစားရမယ်သုံးဆောင်ရတယ်။ဒါကြောင့်တတတရားဒီအယိုးရင်းနဲ့တူတယ်လို့လည်းဟောတယ်။နောက်ဦးဇင်းတို့တတတရားကိုနော်လက်နဲ့တူတယ်လို့ဟောတာလည်းရှိတယ်။နောက်တစ်ခုတကူပို့ထိုက်တဏ္ဍာကိုကိုရယူခြင်းနေဆိုလို့ရှိရင်လက်ဆိုတာရှိဖို့လိုတယ်လက်မရှိဘဲနဲ့လှမ်းပြီးတော့ယူဖို့ဆိုတာမဖြစ်နိုင်ဘူးဒါကြောင့်ကုသိုလ်ကောင်းမှုတွေကိုလှမ်းပြီးတော့ယူနိုင်တဲ့လက်နဲ့တူလေအရာဘာလဲလို့မေးရင်သဒ္ဒါတရားပဲဆိုလိုတာကမယုံကြည်ဘူးဆိုရင်ကုသိုလ်ကောင်းမှုကိုဘာမှလုပ်စရာအကြောင်းမရှိဘူးဒါကြောင့်ဒါနကောင်းမှုပြုတယ်ဆိုတာလည်းဒါနရဲ့အကျိုးမျိုးကိုယုံကြည်လို့ဒါနကောင်းမှုဆိုတာပြုတာအဲ့လိုပဲတိလရဲ့အကျိုးလေးယုံကြည်မှုရှိမှတိလပစ္စည်းရင်ဘလို့အကျိုးဖြစ်နေရှိတယ်ဆိုတာကိုယုံကြည်မှုရှိမှတိလကိုရအောင်ကြိုးစားမှအဲ့လိုတော့ဦးဇင်းတို့တမာရီတရားပညာတရားဒီတရားတွေကအထုတ်ရင်တကယ်ချမ်းသာတဲ့ချမ်းသာမှမဖြစ်စေနိုင်လေလို့ဒီတရားတွေရဲ့ကောင်းကျိုးချမ်းသာပေးနိုင်စွမ်းကိုယုံကြည်မှန်တယ်ဒီတရားတွေကိုပြုတာခုဒီကမှတော့ဦးဇင်းတို့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့တယောက်နဲ့တယောက်လုံးကြတာကံကြတာအတိုင်းတာမတူရဘူးပေါ့ဒါတချို့ကအာယုံမှန်တဲ့အတင်းလုပ်တယ်။တချို့ကတော့မနေကောင်းထိုင်ကောင်းယူလောက်ပဲလုပ်တယ်။တချို့ကအသက်ဆွန့်ပြီးတော့လုပ်တာတော့ရှားရှားပါးပါးရှိတယ်။အဲ့လိုကုသိုလ်ကောင်းမှုတွေနဲ့ပတ်သက်ပြီးတော့အဲ့လိုလုံးကြကံကြတဲ့နေရာမှာတယောက်နဲ့တယောက်ပမာဏဘာလို့မတူတာလဲ၊ကွာခြားသွားတာလဲ။အဲ့ဒီတတ်တာတရားကွာခြားသွားလို့လေ။တော့ဦးဇင်းတို့စီးပွားရေးလောကစကားနဲ့ပြောရမယ်ဆိုရင်အရင်များရင်အမြန်များရေပေါ့။တတ်တာတရားအကြီးရင်ကုသိုလ်ကောင်းမှုအလွန်မှအကြီးစွာမြင့်မြတ်မှုကိုဖြစ်စေလိမ့်မယ်။ဒါကြောင့်မိသားပေါင်းသူတော်ကောင်းတို့ဒီတတတရားတွေသူတော်ကောင်းတွေအလွန်မြင်လို့တဲ့ဥစ္စာပစ္စည်းတမျိုးကိုလို့နားလည်ရတယ်။ဦးဇင်းတို့တတတရားနဲ့ပတ်သက်ပြီးတော့ဟိုတာဝေနံလက်တွေရှုတည်လာနေပြီဆိုရင်လက်တွေကအချင်းချင်းတည်တယ်လို့ဆိုတယ်။နတ်ပန်းတွေညိုလာတာရှိတယ်၊နတ်ဝတ်တွေညင်နွားလာတာရှိတယ်၊ခုလလက်ကလေးကြီးကနေချွေးတွေထွက်လာတာရှိတယ်၊လက်ကြီးမှမပြောတာတွေရှိလာတယ်။ဒါကိုမြင်တဲ့အခါမှာဘေးနတ်တွေကဒီနတ်ကတော့နောက်ဆုတိတိကြပြီးတော့ဘဝကြောင်းတော့မာမေလို့တည်တယ်။အဲ့လိုတည်တဲ့အခါမှာသူတို့ဘာပြောကြတော့ဆိုတော့အရှင်သာသာတင့်တကယ်လို့မြတ်ဒီတာဝိဏ္ဏတ်ပြည်ကဆုတည်ခဲ့မယ်ဆိုလို့ရှိရင်နော်သူကတိကောင်းတဲ့ဘဝကိုသင်သွားပါစကားတခုပြောတယ်။ အဲ့ဒီကောင်းတဲ့ဘဝကိုရောက်တဲ့အခါမှာလည်းသူလက်ထလာပါအလွန်ကောင်းတဲ့ရာချင်းလို့ဆိုတဲ့အကောင်းဆုံးလက်ကိုသင်ရအောင်ယူပါနော်အဲ့ဒီအကောင်းဆုံးလက်ကိုရမယ်ရှိလို့ရှိရင်လည်းအဲ့ဒီလက်ကိုခိုင်မြဲသွားအောင်ကြိုးစားပြီးတော့တည်ဆောက်ပါလို့စကားသုံးပုံမျိုးတွေတဲ့ကောင်းတဲ့ဘဝကိုသွားပါကောင်းတဲ့လက်ကိုယူပါပြီးရင်အဲ့ဒါကိုတည်တတ်ခိုင်မြဲအောင်ယူစားပါအဲ့ဒါဘာကိုပြောတာလို့ဆိုလဲတဲ့မြတ်စွာဘုရားကိုယ်တိုင်ရှင်းပြတယ်။ကောင်းတဲ့ဘဝကိုသွားမှာဆိုတာကောင်းတဲ့ဘဝဆိုတာအဲ့ဒါလူဘဝကိုပြောတာလေ။ကောင်းတဲ့လက်ကိုအကောင်းဆုံးလက်ကိုယူပါဆိုတာအဲ့ဒါတရားတရားကိုရအောင်ယူပါလို့ပြောတာလေ။နောက်ဒီသာသနာတော်မြတ်မှာယုံကြည်မှုကိုအရင်တည်ဆောက်ရမယ်။ဟုတ်လား။ဒီအဲ့ဒီကောင်းတဲ့လက်ကိုရပြီဆိုရင်ထိုင်မဲအောင်တည်ဆောက်ပါဆိုတာဘာပြောတာလို့ဆိုတော့သောတပတ္တိမဉ္ဇဉ်ပုံဉ္ဇဉ်ကိုရအောင်ကြိုးစားအထုပါလို့ပြောတာလေ။သောတာပန်ဖြစ်မှာသစ္စာလေးပါးကိုတကယ်ထုတ်ထွင်းပြီးတော့တိမှဒီတတ္တတရားဆိုတဲ့အရာခိုင်မြဲတာပုထုသင်ရဲ့တရားတရားဆိုတာမခိုင်မြဲသေးဘူး။နောက်ပစ္စည်းတွေနဲ့တွေ့ရင်ပစ္စည်းဥမယ်။ဘဝရှိကိစ္စဆိုတာမပင်ရသေးဘူး။ဟုတ်ရဲ့လား။ဒါကြောင့်ပြည့်တဲ့ပေါင်းသူတော်တို့တိကျတဲ့မြင်ရတဲ့ပုံစံတွေကတတ္တတရားရဲ့တန်ဖိုးကိုနားလည်လို့နောက်ကောင်းမြတ်တဲ့လူဝါကိုရတဲ့အခါမှာအကောင်းဆုံးလက်ကိုရအောင်ယူလို့တိုက်တွန်းရတာပေါ့။ဒါမြတ်စွာဘုရားဟောထားတာနဲ့လည်းညီတယ်။ဒါလည်းမြတ်စွာဘုရားကိုယ်တိုင်ဟောတာပါပဲ။ဘုရင်တို့အလုတ္တရိယတုတ်တံဆိုတာတစ်ခုရှိတယ်။အဲ့ဒီမှာလူဘဝရဲ့ယာချင်းတကယာချင်းနေတယ်မှာတတ္တတရားကိုယာချင်းသည်အမျက်ဆုံးသောယာချင်းလို့မြတ်စွာဘုရားဟောတယ်။ဒါကြောင့်မိသားပေါင်းသူတော်ကောင်းတို့ဒီတတ္တတရားသည်အလွန်ထူးကဲမွန်မြတ်တဲ့ဥစ္စာယတနာတစ်မျိုးဖြစ်တယ်ဆိုတာကိုနားလည်ရမယ်နော်။ဒါကြောင့်ဒီဥစ္စာကိုပိုင်ဆိုင်အောင်ကြိုးစားရမယ်။သဒ္ဒါဒနံသီလဒနံဣတိဝတ္တပိယရမံသုဒ္ဒဒနံသံသာဘောဇံပညာဝိတ္တတမံဒနံနောက်ဥစ္စာပစ္စည်းခုနှစ်ပါးကိုဒီလိုလေးကာထာပြီးတိကုံးပြီးတော့မြတ်စွာဘုရားဟောတာရှိတယ်နော်သဒ္ဒါဒနံသီလဒနံဣတိဝတ္တပိယရမံသုဒ္ဒဒနံသံသာဘောဇံပညာဝိတ္တတမံဒနံသဒ္ဒါဆိုတဲ့ဥစ္စာပစ္စည်းကိုပြောပြီးတော့ဘာကိုဆက်ပြောလို့သီလနော်သီလဟာလည်းပဲသူတော်ကောင်းတွေမြင်တော့တဲ့ဥစ္စာပစ္စည်းတစ်မျိုးပဲနော်တိလဆိုတာမိသားစုတော်ဘုံတို့အဓိကကြတာပါလို့ဆိုတော့ငါးပါးတိလအဲ့ဒီငါးပါးတိလဖြစ်အောင်ငါးပါးတိလကိုမကျိုးအောင်ပေါက်အောင်မပြည့်စည်အောင်ဒီမိနိုင်နေဆိုလို့ရှိရင်အလွန်မမြတ်တဲ့ဥစ္စာပစ္စည်းကိုမိမိတို့ပိုင်ဆိုင်နေလို့ဆိုရဟုတ်တာပေါ့ဒါတိလဒီလိုဥစ္စာရှိမှသာလေတကယ်ဦးဇင်းတို့အနောက်ဥစ္စာဒုက္ခဆိုတဲ့အပြစ်ကင်းခြင်းချမ်းသာကိုရတာနောက်တိလမရှိရင်အပြစ်ကင်းတဲ့ချမ်းသာဆိုတာကိုမရနိုင်ဘူးဒီလိုလောကကြီးမှာချမ်းသာဆိုတာကဟောအဂုတ္တပါဠိတော်မှာ၄မျိုးပိုင်းပြီးတော့မြတ်စွာဘုရားဟောထားတာရှိတယ်။အဋ္ဌိဒုက္ခတဲ့ပစ္စယဇာတိအများကြီးပိုင်ဆိုင်ထားတာကိုကြည့်ပြီးတော့ဒီထဲမှာရှိတယ်ရှိတယ်ရှိတယ်ဆိုတာလေးကိုတွေးပြီးတော့ဖြစ်ရတဲ့ချမ်းသာအဋ္ဌိဒုက္ခနော်။နောက်ဒီလိုဘောဂဒုက္ခတဲ့ဒီရှိတာလေးကိုဖွဲ့ချဝေမှာစိတ်ချပြီးတော့ဝေချမ်းပြီးတော့တုံ့ဆောင်နေခံစားနေပေါ့နော်။ဒီအရဟံဘောဂဒုက္ခတဲ့နောက်ဦးဇင်းတို့အာနန္ဒယဒုက္ခတဲ့ဘာသူ့ကိုဘာမှတွေးပြေးနေရမရှိဘူးငါမှတွေးမိခြင်းနဲ့အဲ့ဒါဒီနေနေသူ့ဘဝရဲ့တတိယချမ်းသာနောက်အဋ္ဌိဒုက္ခရှိတဲ့ဆိုတဲ့ချမ်းသာဘောဂဒုက္ခသုံးဆောင်နေဆိုတဲ့ချမ်းသာအာနန္ဒယဒုက္ခတွေးခြင်းနဲ့ဆိုတဲ့ချမ်းသာနောက်လေးခုမြောက်ချမ်းသာကအနာဝိဇ္ဇဒုက္ခတဲ့အနာဝိဇ္ဇဒုက္ခဆိုတာအပြစ်ကင်းတဲ့ချမ်းသာအဲ့ဒီအကြည့်ကင်းတဲ့ချမ်းသာတည်းသောတပန်ကပြောခဲ့တဲ့ချမ်းသာ၃မျိုးတည်းအစပေါင်းများစွာတာလွန်နေလို့မြတ်စွာဘုရားဟောတယ်။ဒါကြောင့်ပြည့်တော်တော်တို့တိလဆိုတဲ့ဥစ္စာပစ္စည်းကိုပိုင်ဆိုင်မှဘဝမှာအကြည့်ကင်းတယ်ဆိုတဲ့သင်ရှင်းတဲ့မွန်မြတ်တဲ့ချမ်းသာကိုရတာဟုတ်လား။တိလဆိုတဲ့ဥစ္စာပစ္စည်းကိုမပိုင်ဘူးဆိုလို့ရှိရင်နောက်ဦးဇင်းတို့တိလပစ္စည်းတဲ့ပုဂ္ဂိုလ်များနော်မိမိကိုယ်ကိုဆွဆွဲတယ်ဆိုရင်ဘေးအတ္တလို့ဝါရမေးတဲ့နေတဲ့ငါမကောင်းဘူးငါမကောင်းဘူးလို့ကိုယ့်ကိုယ်ကိုပြန်ပြီးတော့စိတ်ထဲကနေပြီးတော့ဆွဆွဲနေတာဒါတော်တော်မကောင်းတဲ့ကိစ္စနော်ပြီးတော့ပရဏုဝါဒတိရတဲ့မြင်ရတဲ့ပုဂ္ဂိုလ်တွေရဲ့ဆွဆွဲတာကိုလည်းခံရလိမ့်မယ်ဒါလည်းတော်တော်မကောင်းဟုတ်လားပြီးတော့ဦးဇင်းတို့ဒန္တပေးရတယ်နော်တိလပျက်စီးပြီဆိုလို့ရှိရင်ဒီမင်းတွေဆိုရင်ကိုယ်အမျိုးမျိုးတံပေးတာမျိုးထောင်တန်းလို့ဝေတန်းလို့ပေးတာမျိုးခံရတတ်တယ်နော်နောက်ဦးဇင်းတို့ဒုက္ခတိပင်ရသိပြီးတဲ့နောက်မှာမကောင်းတဲ့ဘဝကိုရောက်ရခြင်းလို့ဆိုတဲ့အပေပြီးလဲသင်တတ်တယ်ဆိုပြီးတော့
တော့ဒုတိယဘုရားပြုကြတဲ့ပုဂ္ဂိုလ်သီလပစ္စည်းတဲ့ပုဂ္ဂိုလ်တွေဟာဒီဘီလေးမျိုးသင်နိုင်တယ်လို့မြတ်စွာဘုရားဟောတာသီလရှိမယ်ဆိုရင်ဒီဘီလေးမျိုးသင်နေတာအကြောင်းမရှိဘူးအဲ့တော့ဦးဇင်းတို့ဒီကနေ့ခေတ်သီလပစ္စည်းလို့နော်အတ္တနုဝါဒဘေးဆိုတာမလွတ်နိုင်ဘူးဟောပရဏုဝါဒဘေးကတော့တချို့အရှောင်တိန်ကောင်းလို့အဖုံးဖြီးကောင်းလို့သူများမသိဘူးလွတ်ရှင်လွတ်ပဲဟုတ်လားအတ္တနုဝါဒဘေးကိုမဟုတ်တာလို့တာကိုသိတဲ့အကြောင်းအဲ့ဒီဘေးကတော့တိလပစ္စည်းတဲ့လူတွေမှာမရှိဘူးလားရှိတယ်ဒီနောက်ပြီးတော့ဦးဇင်းတို့ဟိုဒန္တာဘေးဆိုတာလည်းပဲတချို့အဆောင်သိကောင်းတယ်နောက်လက်ပေးလက်ယူမှုအားကြီးပြီးတော့နောက်အမျိုးမျိုးပေးမယ်ကျွေးမယ်ဆိုရင်လည်းပဲဒါဒန္တာဘေးလည်းလွတ်ချင်တော့လွတ်နိုင်တယ်ပေါ့ဟုတ်လားသို့တော်ဒုက္ခတိဘေးဆိုတာကတော့မလွတ်နိုင်ဒါကြောင့်ပြည့်တော်ကောင်းတော်ကောင်းတို့မြတ်စွာဘုရားဟောခဲ့တယ်တကယ်စစ်မှန်တဲ့ဒီတိလရဲ့ဘုရားရှိခြင်းအကျိုးတိလမရှိခြင်းရဲ့အပြစ်တွေကိုနားလည်ပြီးတော့ဩဒီတိလတွေကတော့ဥစ္စာပစ္စည်းကိုလိုပိုင်ဆိုင်အောင်ကျွမ်းသာမယ်လို့ဒီလိုစဉ်းစားတယ်ဘုလားစဉ်းစားတယ်။ဒါကြောင့်တိလသည်သုတိယမြောက်တန်ဖိုးရှိတဲ့ဥစ္စာပစ္စည်းနှစ်မျိုးရှိပြီနော်။အေးနောက်ဦးဇင်းတို့ဟိရိဝတ္တပိယန္တတ။ဟိရိဆိုတဲ့ဥစ္စာပစ္စည်းဝတ္တပဆိုတဲ့ဥစ္စာပစ္စည်းဟိရိဆိုတာကမကောင်းတာလုပ်ရကြောက်ရတွေးရမှာရှက်တဲ့သဘောဝတ္တပဆိုတာကကြောက်တဲ့သဘောအကုသိုလ်ကိုရှက်တဲ့သဘောရဲ့ကြောက်တဲ့သဘောရဲ့အဲ့ဒါကိုအရင်တို့ဟိရိဝတ္တပလို့ခေါ်တယ်ဒီတရားနှလုံးကလည်းပဲဒီကနေ့ခေတ်မှာပို့ပြီးတော့တော့မှလိုအပ်တယ်လို့ဆိုရတယ်ဒါဒီအရှက်ကြောက်တယ်နေနေနေနေလာတော့လောကကြီးကမလုံခြုံတယ်လို့ခံစားရတယ်နော်ဦးဇင်းတို့ဒီအရှက်ကြောက်တရားနှစ်ပါးကိုပဲလောကပါလာတရားလောကကိုစောင့်ရှောက်တဲ့တရားလောကကိုဆောင်းရှောက်တဲ့တရားတွေအားနည်းသွားပြီဆိုရင်လောကကြီးကဒါဒုက္ခတွေအများကြီးများလာပါပဲ။မကောင်းမှုကိုပြုရမှာမရှိတဲ့ပုဂ္ဂိုလ်တွေများလာရင်မကောင်းမှုပြုရမှာမကြောက်တဲ့ပုဂ္ဂိုလ်တွေများလာရင်ကျန်တဲ့လူတွေမှာဒါဒုက္ခရောက်စေအကြောင်းမရှိဘူးလား။ရှိတယ်။ဒါကြောင့်လောကပါဠလောကကြီးကိုဆောင်းတဲ့တရားသုက္ကဓမ္မအလွန်ချူရှင်တဲ့တရားဒေဝဓမ္မနတ်တွေနဲ့တူတဲ့တရားနတ်တရားလို့တော့မှမြင်းမြင်းမြတ်မြတ်ဟောတာလားရှိတယ်။ဒီနေ့မှာဦးဇင်းတို့ဒီဟိရိဝတ္တပနဲ့ပတ်သက်ပြီးတော့နည်းနည်းလေးလူငယ်လေးမှတ်သားစေရအောင်ဇတ်တော်လေးတစ်ခုပြောခြင်းနဲ့ဟုတ်လားဦးဇင်းတို့မြတ်စွာဘုရားလက်ထက်ကဟိုတော်တော်ချမ်းသာတဲ့တရားကြီးတယောက်ကဘုန်းကြီးဝတ်တယ်ပေါ့ဘုန်းကြီးဝတ်တော့နော်ချမ်းသာလုံးကနေခဲ့တဲ့အတိုင်းသင်္ကန်းအမျိုးမျိုးရှိတဲ့အကြောင်းလေးလည်းကောင်းကောင်းဆောင်ပြီးတော့တော့အကုန်လုံးကိုကြုံပြီးတော့သုံးဆောင်ပြီးတော့အဲ့လိုတို့ကစီတီကာကကြီးနေရပေါ့နော်အဲ့လိုနေကြတဲ့ခါကျတော့ယဟန်နေလာကြည့်ရတာပေါ့။ဒါယဟန်တစ်ပါးနေရာနဲ့မတူဘူး။အဲ့ဒါနဲ့မြတ်စွာဘုရားကိုသွားပြီးတော့ရှောက်ကြတော့မြတ်စွာဘုရားကအဲ့ဒီယဟန်ကိုခေါ်တယ်။ယနေ့ငန်းနေလည်းအများကြီးရှိတယ်လို့ပြောတယ်။အများကြီးလှမ်းထားတာ၊ရှော်ထားတာအကုန်လုံးသူ့ကြောင့်ကနော်။အသေးတစ်ယောက်ရဲ့အိမ်နဲ့တူးနေတာပေါ့လေ။ဟုတ်လား။အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားမေးတော့အဲ့လူသားတွေမှာသူ့ကိုအဲ့လိုခုံမေးရမလားဆိုပြီးတော့အဲ့ဒီယဟန်ကြီးကစိတ်တူပြီးတော့အပေါ်ပိုင်းဧကတိကိုပြစ်ချပြီးတော့သင်္ကန်းတွေအများကြီးမထားရဘူးဆိုရင်ဒီလိုနေရမလားလို့ရသော်ဘုရားကိုပြန်မေးအားနော်အော်လို့အော်စီရပါမယ်ဟုတ်လားအဲ့တော့မြတ်စွာဘုရားကကရုဏာရှင်ဆိုတော့ခြေသာလေးတစ်ချိန်လုံးကဒီဟိရိဝတ္တပတရားအရှိအကျောက်တရားနှစ်ပါးကိုပဲသင်ဟာ12နှစ်ကြာအောင်ရှာဖွေခဲ့တယ်အခုကျမှဘာဖြစ်လို့ဟိရိဝတ္တပတရားကြီးကြောက်နေရတာတုံးလို့နော်အတိတ်တုန်းကသူ့ရဲ့အကြောင်းအရာလေးကိုတစွန်းတစပေါ်ပြပြီးတော့ရသော်ဘုရားကသူ့ကိုဆုံးမတယ်ပေါ့အဲ့ဒီတော့မှယဟန်တော်တွေကအဲ့ဒီအကြောင်းကိုဟောတော်မူပါဆုံးမမြတ်စွာဘုရားဦးဇင်းတို့ဒေဝဓမ္မဆက်ဆိုတာလေးကိုဟောတယ်ဟောဒေဝဓမ္မဆိုတာဒေဝဆိုတာနတ်ပါပဲဟုတ်လားမြင်းမြတ်တဲ့သဘောလို့အကျဉ်းမြင်အတိတ်တွေကောက်ယူနိုင်ပါနော်ဓမ္မသဘောတရားပေါ့အဲ့ဒီဇတ်တော်မှာဦးဇင်းတို့ဘုရားလောင်းနော်ဒေဝဓမ္မနဲ့ပတ်သက်ပြီးတော့သူဖြေရှားခဲ့ပုံလေးပေါ့ဟောဦးဇင်းတို့ဘုရားလောင်းကပင်ကြီးတစ်ပါးရဲ့နော်သာကြီးဘောရတန်ဖြစ်တယ်နာမည်ကမဟိန္ဒလေအဲ့ဒီဘုရားလောင်းကိုမွေးပြီးမကြခင်မှာပဲနောက်ထပ်သန္တကုမာရဆိုပြီးတော့ရှင်သာရိပုတ္တရာအလောင်းငနာတယောက်ထပ်ပြီးတော့မွေးတယ်ဤကိုနှစ်ယောက်ပေါ့နော်အဲ့လိုမွေးပြီးတော့အဲ့ဒီဘုရင်ကြီးရဲ့မိဘရဲ့ခေါင်းကြီးဘုရားလောင်းရဲ့အမေပေါ့နော်အဲ့ဒါကတည်သွားတယ်တည်သွားတဲ့အခါကျတော့ဘုရင်ကြီးကနောက်ထပ်မိဘရဲ့တစ်ခုကိုတယောက်ကိုမိဘရဲ့ခေါင်းမြောက်တယ်မြောက်တော့အဲ့ဒီမိဘရဲ့ကလည်းမကြခင်မှာပဲမင်းသားလေးတစ်ပါးထပ်ပြီးတော့ပွားတယ်ဒုရိယကုမာရလေးနော်အဲ့လိုဒုရိယကုမာရမင်းသားလေးပွားတော့ကြီးမမွေးရဆိုတော့ဘင်းကြီးကအလွန်ချစ်မြတ်လို့လေဒီဒုရိယကုမာရကိုရှစ်တဲ့အတွက်ကြောင့်အဲ့ဒီမိဘရဲ့ငယ်လေးကိုငါအလွန်ချစ်မြတ်လို့လေသင်ဟာငါ့အတွက်ရှစ်ပြာကောင်းတဲ့သ
ตาลีธรรมพอปีเลยก็จังเต็มใจเดียวสู้หัวดาวเลยเบญญีก็สู้ไปแล้วแล้วใจเดียวสู้หัวดาวสุดแล้วมีเวลาก็อาจารย์ศิษย์เด็กข้าเจ้าเมญีเนี่ยกูไม่ต้องไม่อยากเสียเลยโอ้นางดูได้ข้าเจ้าต้องมาไปถ้าดูดีสู้หัวตาตีทานเนี่ยไม่ได้แล้วตุ้ยยันตาตุ้ยยันกูมาละเนเน่นี่เป็นช่วยเล่ามาดีสุดแล้วมาเมญีหัวดาวเลยเมญีที่เชิงเรามา ใจเดือดสู้ดองมาลุกโจรามันมีเดียร์อีกมันมีบ้านเดียร์โจรามาใจเดือดสู้ดองเอ็ดอกมาดองมาสุดแล้วตุยตาบุตีนาซีเดียร์เป็นบุตรเอ็ดอกดองเลยข้าเจ้าเมญีกันงามานีเนี่ยล่าดูเทียนชาเลยตาจีนมาซีเดียร์ชาเลยกันเนี่ยตาเนี่ยบุตีนาซีเดียร์เป็นบุตองยามลาสุดแล้วออกมาปีรุ่นเลยนิบยังนิบยังเหี้ยวเอ็ดอกมาดูดอเลยนิบยังละมาเชียวบุอ่ะคุณเนี่ยไหนเอร่าบุเป็นเมียนดาวเต้ ต้องได้ขนาดเราเป็นยี่ห้อสินายาบีอ๋อเป็นกิริยาสุขะสิมิชายาบูตัวเจ้าเนี่ยงานยาตาจีเนี่ยบ้าบูอ่ะพ่อจีนบีโร่ดูข้าบีเองแค่ยาจีเอ๋เข้าละเอ๋ตอนเนี่ยดีบีบีอาบูสิมิชาละเนี่ยเว้ยตาจีเนี่ยบ้าบูตัวรูดีบีขอบีโร่อาตานี่ยาวเมนุเนาะดีก็ไม่รู้นายว่ามันสั่งเช่นตัวเรือสองปีโร่เนี่ยว่าอ่ะเด็กอันนี้ยาสวยงามเลยเนาะตัวเรือสองปีโร่เนี่ยว่า ก็ไม่รู้ในว่าสามีชุดออกมาที่ดันจีบุลลาบีที่นั่นสี่เรื่องอยู่บีเราเมียนลูกอุชุบาชุบีเราไอ้ตาจีนบ้าบุตัวหมดเลยไอ้ลูกเลี้ยงก็จะโดนตาเรียกเลยเลี้ยงมาแล้วชุดออกก็ไม่รู้ยังแค่หัวตุยยาชุดออกสานาซีก็ยี่เนี่ยเขาไม่ชุบีเราก็ไม่รู้ยังจะรับหน้าทำแต่เราไม่รู้เบียร์เราในเชนาริโกดาเราไม่ตัวจานก็ตัวเรือตัวเมียชุดไอ้ลูกตัวเมียลูกนี่ละบุตุยยาคุมาละเชียนนันนาเราไม่ ตัวที่เราเนี่ยเนาะอากูยี่เป็นตัวจังหวะเลยอะดูตัวเรื่องตัวเราเองอะดูส่วนตัวเรื่องไรเนี่ยตัวเรื่องกูรีกูเชิดเอาเนาะพี่จะอุ้มมีกูเองบอกอะไรมีเบียงเงี้ยมูนี่เรียนชาเลยกับดีตาเลยตาลุ่มยังไรต่อเอวอะไรเนี่ยตัวเราเป็นอะไรต้องยังตัวเรื่องยังตัวเรื่องยังเดียวกันจ้าเนาะไอ้มาอุ้มยังรู้เบียร์เรามาจีซ่าเลยสิบีเราหนีเนี่ยบ้าบุจีซ่าใครเนี่ยอะดูจีซ่าใครเนาะตัวเรื่องกูมาแล้ว
อาจารย์เราไม่ต้องเจอตัวฉันเลยใช่ไหมยี่ตัวฉันเอริมาอุจิโนจีนันนะครับด้วยเลยที่เช่นเราเอริยีนันนะเป็นลูกสาวเลยยีนันใช่ไหมเอริมีลูกมาหัวโตนะมีนี่ดีกันเนี่ยคนยานี่เลยบ้าคนยานี่สุดแล้วที่ยีนันโมเชนนั่นเลยตัดว่าโมเมนซาบายโมชีเลยทวีเมตตัวอะไรนั่นมาโอ้ที่วัดธรรมสุดเลยที่อันธรรมโมมติเลยลูกเมนซาบายโมชีเลยปีเลยลูกเมนซาบายโมชีอยู่ลูกคาร์มาได้ลูกสุด เอานั่นเป็นลูกบ้านกันเลยเสียนอะไรที่เมียน่าหัวด้วยเราแต่ขาดไปผ่านเนี่ยพามีเราไกลเดี๋ยววันจะมาสุดแล้วบ้าหัวเจ้าละเลยไม่ใช่ที่จะหัวอะไรไม่ที่เมียตุยมาสุดแล้วเจ้าละเนี่ยแต่ว่าไม่ใช่หัวตีละเป็นลูกบ้านเราเจ้าละเนี่ยแต่ว่าไม่ใช่หัวอาทิตย์เดี๋ยววันจะมาเดียสุดละเนี่ยละเนี่ยหัวละเดี๋ยววันจะมาสุดแล้วบ้าหัวเจ้าละเนี่ยละเนี่ยหัวละเลยคือยังช้าละแล้วเราจะมาตีหัวสุดไปแล้วเป็นลูกบ้านตุยยังไปมาเนี่ยก็ตั လို့ခိုင်းတယ်ခိုင်းတဲ့ကကြတော့ဆန္ဒကုမာနာကလည်းပဲအဲ့ဒီရှင်ကကိုရောက်လာတယ်ရောက်လာတော့ဆင်းတာပဲဆင်းတဲ့ကကြတော့ဘုရားကပန်ဖန်းပြီးတော့မေးတာပဲဒေဝဓမ္မဆိုတာဘာကိုပြောတာလို့အဲ့တော့သူကဘာပြောလဲဆိုဒေဝဓမ္မဆိုတာအရက်လေးမျက်နှာကိုပြောတာကိုင်းမင်းလေးရမ်းတာပဲမသိတဲ့ကောင်ဆိုပြီးတော့သူ့လည်းဘလို့ကသူ့ပိမာနဲ့တည့်တာအဲ့ဒါနဲ့ချိန်တန်လို့ရောက်မလာတော့ဘုရားလုံးကလိုက်ရတာပေါ့ဒါပေမဲ့ဘုရားလုံးကတော့သူကတတိတန်ဆင်အပေါင်းတဲ့ပုဂ္ဂိုလ်ဆိုတဲ့ငါကြီးကြီးကြောက်သွားတယ်တတိညာသွားတာတော့ဒီရေကောင်ကိုတွေ့တော့တောက်ဆုံးမစင်ဘူးရေကနေပေါ့တောင်းတော့အီကြီးတဲ့အခါကျတော့ရေကနေကိုဆင်းသွားတဲ့ခြေရာပဲတွေ့ရတယ်ပြန်တက်လာတဲ့ခြေရာမတွေ့ရဘူးသူရင်းနစ်သေးတာတော့မဖြစ်နိုင်ဘူးဒါတခုခုပဲဆိုတော့သူစုံစမ်းနေတယ်အဲ့ဒီလိုစုံစမ်းနေတာကိုဘလူးကတွေ့တယ်တွေ့တဲ့အခါကျတော့ तू ကဆင်းနေချင်းဆင်းမှ तू ဖမ်းရမှာအဲ့ဒါနဲ့နေကြီးမစားဘူးလားဘာလို့မဆင်းလဲဟာငါ့ညီမယောက်ကိုငါလိုက်ရှာနေတာငါ့ညီမယောက်ဒီထဲမှာရှိတယ်သင်သိထားတာနဲ့တူတယ်ဟုတ်လားဟုတ်တယ်ဘလူးကလည်းမလဲဘူးအဲ့ဒါနဲ့ဘာလို့သိထားလို့ပြန်ထုတ်ပါဆိုတော့ဒီဝတ်ဓမ္မကိုမသိတဲ့လူငါစားပိုင်မရှိဘူးအဲ့တော့သင်ဟာဒေဝဓမ္မကိုတကယ်လို့သိမယ်ဆိုလို့ရှိရင်နဲ့ညီတယောက်မှာပေးမယ်အဲ့တော့ဒေဝဓမ္မဆိုတာဘာလဲအဲ့တော့မပြားလောက်မှာအေးငါ့ကိုအဲ့လိုဖြည့်နေစီနေဆိုရင်ကောင်းကောင်းမွန်မွန်ရေတောက်နော်ရေချိုးအကုန်လုံးလုပ်ပြီးတော့မပြားလောက်မှာဖြည့်လာအဲ့ဒေဝဓမ္မဆိုတာမပြောရလို့ဆိုရင်တဲ့ ဟိရိဥဒ္ဓပသမာနာဒုက္ခဓမ္မသမာဟိတာတန်တော်သက်ပူရိတော်လောကီဒေဝဓမ္မတိယောရှိတိဟောဒီလောကကြီးမှာဟိရိဥဒ္ဓပဆိုရင်မကောင်းတာပြုရပြောရတွေးရမှာကိုရှက်တဲ့သဘောကြောက်တဲ့သဘောဒီတရားနှစ်ခုကိုဒေဝဓမ္မတရားလို့ခေါ်တယ်လောကမှာလည်းတရားလို့လည်းခေါ်တယ်ဒုက္ကဓမ္မအလုံးရှုရှင်တဲ့တရားတို့လည်းခေါ်ပါတယ်။ဒီတရားနှစ်ခုထုံမှာမှကုလိုတရားတွေဟာထုံမှာနေတယ်တိုးပွားနေတယ်။မကောင်းတာကိုလုံးဝမရှိအောင်မကြောက်ဘူးအရှိကြောက်မရှိဘူးဆိုလို့ရှိရင်လုံးချင်အောင်မပြောချင်အောင်ပြောမယ်။ဗီဒီယိုလည်းပေါ့ကင်းမဲ့ရင်ကင်းမဲ့တော့ဒါပေးတဲ့ပုံတော်တော်အခုတို့များနိုင်တယ်ဆိုတာအလုံးမတင်ချဘူးလားတင်ချတယ်။အဲ့လိုများလုံးမှအေးဒီဝါဓမ္မဆိုတာဟီဒီဥဒ္ဓပတရားနှစ်ခုကိုပြောတာလို့ဖြေလိုက်တော့ဘလူကသဘောကျတယ်။သင်ရှိတာမှန်နေတဲ့။ဒါကြောင့်သင်ရဲ့ညီမြောက်တဲ့ကစိတ်တက်တရားကိုခေါ်တဲ့။ညောင်လုံးမပေးဘူးနော်။အဲ့တော့ဘုရားတော်ကအေးအဲ့လိုဆိုလို့ရှိရင်သူရိယကုမာရညီတွေကိုငါ့ကိုပေး။အဲ့တော့ဘလူကမပြောလို့ဆိုတော့သင်ဟာတဲ့ဒေဝဓမ္မကိုသိရုံနဲ့သိတယ်မကျင့်သုံးတဲ့လူတွေ။အဖပြုလို့တော့တကယ်ဆိုရင်ကိုယ့်ရဲ့ညီအကြီးရှိတာပဲ။ညီအကြီးကိုမခေါ်ဘဲနဲ့ညီငယ်ကိုခေါ်တယ်ဆိုတော့ဒါနဲ့ဒေဝဓမ္မဟုတ်မချင်တော့ဘူးပေါ့အဲ့လိုပြောတဲ့ခါကျတော့ဘုရားတော်ကငါတို့ဟာတဲ့ဒီညီတို့ကြောင့်တော်တယ်ကိုထွက်ခရရတာတကယ်လို့တို့ကညီတို့ကိုမင်းကိုပေးထားခဲ့မယ်ဆိုလို့ရှိတယ်လူတွေကပါပြောလို့ဩဒီမင်းသားကြီးနဲ့ပါညီငယ်လေးတော်တယ်ခေါ်တော့ပြီးတော့တက်ပြစ်တယ်လို့ပြောမှာပေါ့တဲ့သူများဆွဆွဲတာကဲ့ရတာသူများအကုသို့များတယ်အကြောင်းရှိတယ်တဲ့ဒါကြောင့်ညီတို့ကိုတောင်းတာအဲ့လိုပြောတော့မှဘလို့ကကိုယ်တော်ကြံပြီးတော့သာသနာကုမာရကိုကထုတ်ပေးလိုက်တယ်အဲ့ဒီတော့မှဘုရားသားကနောက်တော့တိုးလိုက်ပဲနေတာပါအဲ့တော့ဘင်းကြီးနဲ့ရောဆံပြီးဆိုတော့မှသူတို့မင်းသားသုံးပါးလုံးတိုင်းကြည့်ပြန်တယ်အဲ့တော့ဒီဘလူကိုလည်းခေါ်သွားတာကိုရောက်မှတကွနေပါလေဆောက်ပြီးတော့ပြေးရလို့ဆိုတယ်အဲ့တော့ဘုရားသားကရှင်မင်းဖြစ်တယ်စနတ်ကုမာရကအရှင်မင်းသားဖြစ်တယ်သူရိယကုမာရကစစ်သေးသားကလေးဖြစ်တယ်ဟုတ်လားအေးအဲ့ဒီဘလူကဘယ်သူဖြစ်လာလို့ဆိုတော့စောတော်လုံးကတိတ်တိတ်ချွတ်ပြီးတော့ကြားတယ်ယဟန်ကြီးဖြစ်လာတယ်နေဟာတစ်ချိန်လုံးကဒီအရှက်လျှောက်တရားနှစ်ပါးကိုသိအောင်စုံစမ်းခဲ့ပြီးလာမှာအခုကျမှဘာကြောင့်အရှက်လျှောက်တွေမဲ့နေရသလဲလို့မြတ်စွာဘုရားဟောတာ။ဒါကြောင့်ပြည့်စုံသောသူတော်တို့ခိရိဥဒ္ဓပတရားဆိုတာအဲ့ဒါလို့လောကကြီးမှာမရှိမဖြစ်အလုံးမအရေးပါတဲ့ဥစ္စာပစ္စည်းဆိုတာမတင်ရှားဘူးလား။သင်္ခါရတွေခဏပါရှိသွားပြီတော့ဒီပါရှိတာနော်။သဒ္ဒတနံသီလတနံဟိရိဥဒ္ဓပိယန္တနံတုတ္တတနေသာသာဝောသာပညာဝေတ္တမန္တနဟောနောက်တုတ္တနောက်တုတ္တဆိုတာဘာလို့ဆိုတော့အကြာဉာဏ်များအကြာဉာဏ်များလာဆိုတာလည်းပဲဒီပြင်အရာတွေကိုသိတာမြင်တာကိုဆိုလိုတာမဟုတ်ဘူးမြတ်စွာဘုရားဟောခဲ့တဲ့ဒေသနာတော်လေးလောကနဲ့ပတ်သက်ပြီးတော့ဘဝနဲ့ပတ်သက်ပြီးတော့တစ္ဆာ၄ပါးနဲ့ပတ်သက်ပြီးတော့ဟုတ်လားနောက်အကျိုးရှိရာရှိကြောင်းတရားတွေကိုအများကြီးအကြာဉာဏ်ဘဟုတုတ္တများတာအဲ့ဒါကိုတုတ္တဇေရနာလို့ခေါ်တယ်တုတ္တဥစ္စာလို့ခေါ်တယ်။ဒါကလည်းအလုံးမှတန်ဖိုးရှိတယ်လို့ပေးတော်ဘုရားတော်ကနားလည်ဖို့လုပ်တယ်။ဘောဆိုလောကကြီးမှာဟိုဦးဇင်းတို့လူတယောက်ကောင်းတာလုပ်တယ်ဆိုးတာလုပ်တယ်ဘာကြောင့်ကောင်းတာလုပ်တယ်လဲဘာကြောင့်ဆိုးတာလုပ်တယ်လဲဘာကြောင့်ပွင့်များသွားတယ်လဲ။နော်ကောင်းတာလုပ်တဲ့လူကကောင်းတာလုပ်တဲ့နယ်ဆိုတဲ့အတိနော်မကောင်းတာလုပ်တဲ့လူကမကောင်းတာမလုပ်တဲ့ဘူးဆိုတဲ့အတိမရှိဘူး။အတိရှိခြင်းမရှိခြင်းကလည်းအဲ့ဒါကောင်းမှုလုပ်ခြင်းမကောင်းမှုကိုလုပ်ခြင်းဆိုတဲ့နေရာမှာအဓိကကျိုးကင်သွားတယ်ဆိုတာမထင်ရှားဘူးလားကျိုးကျင်တာကကိုယ်သိတယ်လို့လုပ်ကြတာကိုယ်မှန်နေခြင်းလို့လုပ်ကြတာဒါလူတွေရဲ့ကံတရားကိုဘယ်ဟာကအဓိကချုပ်ကံကြီးဆုံးဆိုတော့ကံတရားဆိုတာအလုပ်ကိုပြောတာနော်လူတွေရဲ့ကံတရားကိုဘယ်လိုအဓိကချုပ်ကံဆိုသူ့ရဲ့အသိဉာဏ်ရှိခြင်းမရှိခြင်းကချုပ်ကံတယ်နော်တို့တို့ပြောရရင်တော့တည်ခြင်းကကောင်းမှုဖြစ်အောင်နှိုးဆွာတယ်ပေါ့သူအဓိကအလုံးအကြောင်းတရားအခြေခံကြတယ်မတည်ခြင်းကမကောင်းမှုပြုတဲ့နေရာမှာအလုံးအခြေခံကြတဲ့အကြောင်းတရားဒါကြောင့်ဘုရားတို့ဝိဇ္ဇာဘိက္ခုဝေကုသလံဓမ္မံတမပတိယနော်ဝိဇ္ဇာဘိက္ခုဝေပုဗ္ဗံမှာကုသလံဓမ္မံတမပတိယအတိညာဏ်ဒီကောင်းမှုအားလုံးရဲ့ရှိသွားကောင်းဆောင်အပြည့်စုံပြောဟောတယ်အဲ့လိုပဲဝိညာဘေကွေပုဗ္ဗေကမှာအကုသလနဲ့တမနာတမပတိယမတိမှုကတော့မကောင်းမှုအားလုံးကိုရှိသွားကောင်းဆောင်လို့ဟောတယ်။ဒါဥစ္စာတို့ကောင်းမှုဆိုတဲ့အလုပ်ကိုဘယ်သူကောင်းဆောင်ဆိုတော့အတိ။မကောင်းမှုကိုကြတော့မတိမှုကကောင်းဆောင်။ ဲ့မကောင်းမှုကတော့ဆင်းရဲဒုက္ခအမျိုးမျိုးကိုဖန်တီးမှာကောင်းမှုကတော့ချမ်းသာဒုက္ခအမျိုးမျိုးကိုဖန်တီးမှာအဲ့လို့ဆိုရင်ဒီအသိရှိခြင်းမရှိခြင်းဟာအလုံးမအရေးပါလေလို့ဆိုနိုင်လို့လားအဲ့ဒီအသိရှိခြင်းမရှိခြင်းကိုနောက်ထပ်တရားတော်မှာတော့ဘုရင်တို့ဒီလိုကကြီးကျယ်တဲ့အကြောင်းထောက်ပံ့ဖြစ်နေပြန်တယ်ဆိုတော့ဒီဒေသနာတော်တွေကိုသိခြင်းမသိခြင်းအကြမ်းမြင်ဘုဟုတ္တများခြင်းမများခြင်းဆိုတာကထပ်ပြီးတော့အကြောင်းတရားတည့်ရအနေနဲ့ပိဋကပေါင်းဆိုတော့ဖြစ်စီနေတာမရှိဘူးလားရှိတယ်။ဒါကြောင့်ဘုရင်တို့တချို့ပညာဉာဏ်ကြီးကြတဲ့ပုဂ္ဂိုလ်တွေရှိရနော်။စာကောင်းပေကောင်းတွေကိုဖတ်ရတယ်။စာကောင်းပေကောင်းသည်ဉာဏ်ပညာကိုအဓိကရှင်းလေတယ်။ဉာဏ်ပညာသည်ကိုယ့်ရဲ့လုံရက်ကိုအဓိကရှင်းလေတယ်။ကိုယ့်ရဲ့လုံရက်ကပဲကိုယ်ဘာဖြစ်သွားမလဲဆိုတာကိုအဓိကဟုတ်ဖန်တီးနေတယ်လို့ဆိုနိုင်မလားဆိုနိုင်တယ်ဒါကြောင့်ဒီတုဒ္ဒဆိုတာအလွန်မအရေးပါလေဆိုတာမတင်ရဘူးလားတင်ရတယ်ဒါကြောင့်မြတ်စွာဘုရားရဲ့တရားဒေသနာတော်တွေနော်ဒါကတော့ဉာဏ်လာကြောင်းတရားတွေဒါကတော့ဆင်းရဲကြောင်းတရားတွေဒါကတော့ဆင်းရဲလာတဲ့ဒီဘဝဒုက္ခဘုက္ခလွတ်မြောက်ရလွတ်မြောက်ကြောင်းတရားတွေလို့အဲ့ဒါလို့မြတ်စွာဘုရားဟောတဲ့တရားတွေကိုဒါကမှတော့ဘုရင်တို့အများကြီးသိအောင်ကြာဘုနာဝရှိအောင်ကြိုးစားအထောက်အကူပေးလို့ဘူးလားလိုပါတယ်ကမ္မဒါနဲ့တုတ္တဆိုတဲ့ဥစ္စာပစ္စည်းနဲ့ပြည့်စုံကြတယ်။မာမျိုးရှိတယ်နော်။နောက်ဒီလို6ခုမြောက်ဥစ္စာပစ္စည်းကတော့စာကတယ်။စာကဆိုတာဘာလို့ဆိုတော့ဆွံ့လို့ခြင်းပေါ့နော်။ဆွံ့လို့ခြင်းတည်းရ။ဒါနတရားလို့အရှင်မြတ်မယ်ဆိုရင်မှတ်လို့ရပါတယ်။သူတို့စာကဆိုရင်တော့ပို့ပြီးတော့ခြေပြန့်သွားတယ်လို့ပြင်ကတော့ထင်တယ်။တော့စာကဆွံ့လို့နိုင်တယ်။ပစ္စည်းဥစ္စာတွေမကဘူး။အခုရရှိရဲ့အခွင့်အရေးကိုဆွံ့လို့တာရှိတယ်။ဟုတ်လားအဲ့ဒီကြေပြတ်သွားတဲ့သဘောကိုမဆောင်ဘူးလားစာကနော်အေးဒါပေမဲ့လို့စာကလိုဒီပဲဖွင့်နေနေရပါဒီလက်ကိုအများရန်စိတ်ကြိုးတာလေပြင်းနေဆိုတဲ့သဘောနဲ့ပေါ့ကိုယ့်ရဲ့စိတ်နှလုံးမှာနှမျိုးဝင်တူခြင်းဆိုတဲ့အညစ်အကြေးမဖုံးလွှမ်းစေရဘူးဟုတ်လားပြင်းနေဆိုတဲ့စိတ်နဲ့အပြစ်စီဥစ္စာတွေကိုခွဲခြားဝေမှန်ပြီးတော့ပြင်းနိုင်တဲ့သဘောပေါ့နော်ဟိုဦးဇင်းတို့တူတူပြောရလို့ရှိရင်တော့စာကဆိုတာကတကယ်တမ်းကတော့ဟုတ်ဒီပစ္စည်းဥစ္စာတွေရဲ့အပေါ်မှာတဏ္ဍာသမောမှုကင်းခြင်းရေဒါလက္ခဏာတစ်မျိုးလိုလည်းမဆိုနိုင်ဘူးလားဆိုနိုင်တယ်ပြီးတော့ဒီလိုပေးကမ်းလိုက်တယ်ဆွန့်ကျင်လိုက်တဲ့အတွေ့အကြုံတစ်ဖက်လူမှာလည်းအများကြီးအကျိုးရှိသွားတာမရှိဘူးလားရှိတယ်ဒါကြောင့်ဒီလုံရက်တည်မြင့်မြတ်တဲ့လုံရက်တစ်ခုဆိုတာကတော့အလုံးမထင်ရှားတယ်ဒါကြောင့်မြတ်စွာဘုရားကတတ္တဝါတွေဟာတဲ့ငါလောက်တာပေးကမ်းဆွန့်ကျင်ခြင်းရဲ့အကျိုးကိုသိရမယ်ဆိုလို့ရှိတယ်မပပေးရင်းနဲ့စားကြမှာမဟုတ်ဘူးเนาะနောက်ဆုံးသမင်းလုပ်ကိုတော့မပေးဘဲနဲ့စားကြမှာမဟုတ်ဘူးအခုတော့ငါလောက်ဒါနရဲ့အကျိုးဆင်းရဲခြင်းရဲ့အကျိုးကိုမသိတဲ့အတွက်ကြောင့်မစ္စရိယဆိုတဲ့ဝန်တိုခြင်းအညစ်အကြေးတွေကလည်းသူတို့ရဲ့စိတ်အလုံးမှာပုံလွှမ်းနေလေအဆရှိတဲ့ဖြင့်ရသော်ပြဟောတာမရှိဘူးလားရှိတယ်ဒီနေ့မှာဦးရှင်တို့ပြည်တော်ကောင်းတော်ကောင်းတို့ဘာကြောင့်လူတွေဟာစာနာဆိုတဲ့ဆွတ်လွတ်ခြင်းပေးကမ်းခြင်းကိုဟိုရင့်ရင့်ရင်းရောလူအများစုကမပြုတ်နိုင်ကြသလဲလို့ပြောပေးလိုက်ရင်ကုန်သွားမှာဆိုတာเนาะဟုတ်လားအမှန်စစ်စစ်ဟိုတည့်တည့်ပြောရင်ပေးလိုက်ရင်ကိုယ့်အတွက်ဆုတ်ယုတ်သွားမယ်မကောင်းမင်းမင်းဖြစ်သွားမလားဆိုတဲ့အတွေ့ရှိဦးလားရှိတယ်အဲ့လိုပေးလို့တာတကယ်လို့မကောင်းဘူးဆုတ်ယုတ်သွားမယ်ထိခိုက်သွားမယ်ဆိုရင်ဘုရားကပေးလို့ပြောကြရအကြောင်းမရှိဘုရားကတတ္တဝါတွေကိုကြီးပွားနေခြင်းတာပဲချမ်းသာနေခြင်းတာပဲအကောင်းဆုံးဖြစ်စေခြင်းတာပဲဟုတ်လားဘာကြောင့်မြတ်စွာဘုရားကပေးလို့ပြောပေးရင်အကျိုးရှိလို့ပေးခိုင်းတာဒါမျိုးလည်းတရားတော်လိုရှင်တို့မြတ်စွာဘုရားရဲ့ဒီတိတော်ကိုမြင်တော်မူတဲ့ဉာဏ်ကိုယုံကြည်သောအဖြစ်နဲ့ပေးသင့်တယ်လို့ထင်တယ်။ဟုတ်ဆိုကြပါစို့မြတ်စွာဘုရားလက်ထက်ကတရားသစ်တင်တာပတိကမြတ်စွာဘုရားကိုမေးတာတခုရှိတယ်။မြတ်စွာဘုရားတဲ့ပေးကမ်းဆွန့်ကျင်ခြင်းရဲ့အကျိုးကျေးဇူးကိုအခုလက်တွေ့မြင်အောင်ပြလို့ရသလားတဲ့။ပြီးနိုင်သလားမြင်နိုင်သလားတဲ့။ဟိုနောက်ဘဝကျမှဘာတွေရမယ်ညာတွေရမယ်ဆိုတာမျိုးကိုသူကြီးပဲမေးရမှာဟုတ်။အခုလောလောဆယ်မြင်နိုင်သိနိုင်တဲ့အကျိုးကျေးဇူးကိုပြမှာလို့ပြောတယ်။ပြောတော့မြတ်စွာဘုရားရှိတယ်တဲ့ပေးကမ်းဆွန့်ခြင်းရဲ့လွတ်ပြေးမြင်နိုင်တဲ့အကျိုးကျေးဇူးရှိတယ်။အဲ့ဒါဘာလို့ဆိုတော့ဘုရင်တို့အရင်ချုပ်ပြောရရင်တော့အများရှိအပ်သူမြတ်တို့ခြင်းကောင်းတဲ့ကြွယ်ပွဲလေဝင်ရင်နော်ပေးကမ်းဆွန့်ခြင်းပဲဆိုလို့ရှိရင်တပါးသောသူရဲ့မေတ္တာကိုရတယ်။နော်အများရှိအပ်နောက်သူမြတ်တို့ခြင်းတဲ့နော်သူတော်ကောင်းတွေဟာပေးကမ်းဆွန့်ခြင်းမှုရှိတယ်တရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအထက်ပါပဲအရင်ချင်းကတဲ့သဘောရှိတယ်ဒါကြောင့်ဒီလိုကောင်းတရားကိုသိပြီးတော့ချမ်းသာတဲ့ချမ်းသာမှန်ကိုရနိုင်တယ်ပေါ့ဆိုလို့လားအများချစ်အပ်သူမြတ်တို့ရှင်ကောင်းတဲ့ကျွယ်ဟာဒီလိုကသိပြီးတော့ရေရောလာပြီအတူကြောင့်လူတွေအများကြီးကြိုးရှိလာပြီအဆရှိတဲ့ဖြင့်တည်ငောင်းထွက်တယ်နော် ပြီးတော့ကိုယ်နဲ့ဝင်ရင်ပိဋကချရောက်ပြီဆိုရင်နှမျိုးဝင်တူတဲ့လူနဲ့ရေရောတဲ့လူကမတူဘူးဟုတ်လားကိုယ်ပိုင်ဆိုင်မှုကိုသူများကိုဝင်နိုင်ညံ့နိုင်တဲ့လူကအလုံးမမြင်တဲ့ဘောင်ပွင့်တယ်ဆိုတဲ့အတိတ်တွေပေါ့ဟုတ်လားဒါလူတိုင်းသိနိုင်တဲ့ပိဋကဆွခြင်းနဲ့အကျိုးကျေးဇူးပဲအဲငါ့ဘုရားအကျိုးကျေးတော့မြတ်စွာဘုရားမဟောလို့ဆိုတီးပြီးတဲ့နောက်မှာကောင်းရမြတ်ရာကိုရောက်နေတယ်ပိဋကဆွခြင်းလည်းရလာသည်စိတ်နှလုံးကိုအလုံးမကြည်လင်စေတယ်အဲ့ဒီကြည်လင်တဲ့စိတ်ကြီးကောင်းမြတ်တဲ့ဘဝကိုပို့နိုင်။အဲ့ဒါလို့မြတ်စွာဘုရားဟောတော့တရားစစ်သူကြီးကဘာပြောလဲဆိုမြတ်စွာဘုရားတဲ့ရှင်းလေးပါးကိုတော့တပိတော့လက်တွေ့မှုလို့ယုံပါနေတဲ့။နော်။ဒါနဲ့သိပြီးတဲ့နောက်လက်ကြီးကိုရောက်မယ်ဆိုတဲ့စကားကိုလည်းပဲတပိတော့မယုံဘူးယုံနေတဲ့။အဲ့ဒါကြတော့ဘာလို့ယုံလဲဆိုတော့မြတ်စွာဘုရားရဲ့တပ္ပိညုတ္တဉာဏ်ကိုယုံသောအဖြစ်တပိတော့ယုံပါနေတယ်။ဟောသူအဲ့လိုပြောသွားတာ။ဟုတ်လားဒါကြောင့်ပြည့်စုံပေါင်းစုံတော်တို့ဒါနရဲ့အကျိုးကျေးဇူးကိုကိုတိတလောက်ကလေးနဲ့ပဲတိတလောက်နဲ့ယုံလိုက်ရတယ်ကိုမတိနိုင်တဲ့နည်းပဲကိုလည်းအော်မြတ်စွာဘုရားမကောင်းမဲ့တဲ့တော့မတိုက်တွန်းပါဘူးလို့မြတ်စွာဘုရားကိုယုံသောအဖြစ်နဲ့ယုံလိုက်ရတယ်အာမလားဟုတ်လားဒီအဲ့လိုစွန့်နိုင်ရင်စွန့်နိုင်တယ်လို့ဒါပြည့်စုံပေါင်းစုံတော်တို့ကိုမဥစ္စာပစ္စည်းပိုင်ဆိုင်မှုများလာတယ်ဆိုတဲ့အတိတ်ပဲဒီနေရာမှာဦးဇင်းတို့ဟိုပိကန်ဆောင်ကျင်းတို့ကုံတော်မင်းမြင့်လာသွားမယ်ဆုံးရှုံးသွားမယ်လို့ထင်တာလေဥထုတဲ့တဘာဝရှိတတ်တာပေါ့နော်ဒါပေမဲ့တကယ်လက်တွေ့မှာတော့အဲ့လိုမဟုတ်ဘူးဘုရားရှင်တို့ရသော်ဘုရားရံမုံများစွာရှင်ရံပြီးတော့နောက်ငတ်မုတ်ခေါင်းပါတဲ့နေရာတစ်ခုကိုရောက်သွားတော့အဲ့ဒီမှာအဓိကဌာနာတဗုဒ္ဓရဲ့တပည့်တယောက်ကရသော်ဘုရားကိုသွားပြီးတော့ဝါဒတိုက်ပွဲဆင်နွှဲတဲ့သဘောမျိုးနဲ့သွားပြီးတော့မိငုံထုတ်တာရှိတယ်ရံဘောဓမာတဲ့တဲ့ဟာမဟာကရုဏာရှင်တတ္တဝရရဲ့ပုံမှာအလွန်တနာကျင်လာတယ်လို့နာမည်ကြီးတယ်။အဲ့လိုမဟာကရုဏာရှင်လို့နာမည်ခံထားပြီးကမှအစာရင်သာငတ်ဖို့ခေါင်းမတဲ့ကာလကြီးမှာဒီလောက်ရဟန်းတင်လာများစွာချင်းရံပြီးတော့ဒီနေရာကိုရောက်လာတာလူတွေကိုတနာရရောက်တနာတဲ့။အဲ့တော့မြတ်စွာဘုရားကယုတိရဲ့တခဏချင်းအတွင်းမှာပဲနောက်ပုဗ္ဗေဒီဝါဒလူတွေအပင်ရင်နဲ့ဤကေဝိသဘဝတွေဘဝတွေကိုကဘာတွေကိုပြန်ပြီးတော့စဉ်းစားကြည့်တယ်ဆင်ခြင်ကြည့်တယ်လို့ဆိုတယ်ပြပြခြင်းလေအဲ့တော့မြတ်စွာဘုရားကအဲ့ဒီရာဇကြီးကိုမပြောရမှဆိုတော့ငါတဲ့အခုပဲစဉ်းစားပြီးတော့ဆင်းခြင်းပြီးတော့ကြီးလိုက်တယ်။ဟောဒီလုံခဲ့တဲ့92ကမ္ဘာအဒီကာလအတွင်းမှာဒီလိုတစုံတယောက်မှကိုလှူလို့ပေးလို့နော်ဆင်းရဲသွားတယ်လို့နမသွားတယ်လို့တယောက်မှမရှိဘူးမတွေ့ရဘူး။ပေးလို့လှူလို့ချမ်းသာသွားတာကိုပဲငါတွေ့ရတယ်။ဒါပေမဲ့ဒီနေပါဦးကြီးလို့ပေးတယ်ဆိုတာလည်းပဲကုပမာနာကိုကိုတော့တီးဖို့လိုတာပေါ့နော်။ကြိုးကကိုကိုရခြင်းနာနဲ့ကြောကြမှုကိုရရှင်လာနဲ့နော်ဘာမှသိပြီးတော့အိဗေမရှိပဲနဲ့အကုန်ကြခံရတာနေနဲ့ရှိတယ်အဲ့ဒါမျိုးကတော့ချိန်တိုင်းနိုင်လာရှိတယ်နော်သိပြီးတော့အကျိုးမရှိပဲနဲ့နော်ဟောတလွဲဆန္ဒတွေထမ်းပြီးတော့နော်မလုပ်နဲ့မလုပ်တိုင်းတာကိုလုပ်ချင်းတစ်မျိုးလို့တောင်းဆိုနိုင်ပါတယ်တချို့ဆိုရင်လည်းဘာသာရေးကိုအကြောင်းပြုပြီးတော့နော်အကုန်ကြခံရတဲ့နေရာမှာဘာမှအိဗေမရှိတာလေအများကြီးရှိတာဒါပေမဲ့တော့ဘုရားအောင်လို့နားလည်နိုင်နေမယ်လို့အရှင်ထင်ပါတယ်နော်ဒီတကယ်စစ်မှန်တဲ့စေတနာတရားနဲ့တကယ်အကျိုးရှိအောင်စွန့်ကြဲခြင်းကတော့ဘလောက်ပဲစွန့်စွန့်စွန့်နိုင်နေလေဒါကောင်းနေနေပါပဲဒီစေတနာကကိုယ့်ကိုအကျိုးပေးပါပဲဟုတ်ရဲ့လားဒါကြောင့်ပြေသာဘုရားအောင်လို့နောက်၆ခုမြောက်ဒီစာကဆိုတဲ့ဥစ္စာတွေလည်းအများကြီးပိုင်အောင်ကြိုးစားကြရမယ်ပေါ့နောက်အရှင်တို့9ခုမြောက်ဥစ္စာပစ္စည်းတဲ့9ခုမြောက်ဥစ္စာပစ္စည်းကဘာလို့ဆိုတော့ပညာတရားအဲ့ဒီပညာဆိုတာဘာကိုပြောတာလို့ဆိုတော့တဲ့မြတ်စွာဘုရားကဒီယုတ်တဏ္ဍတ္တရဲ့ဖြစ်ပေါ်လာမှုပျက်စီးသွားမှုကိုမှန်မှန်ကန်ကန်သိနိုင်မြင်နိုင်တဲ့ဉာဏ်ကိုဒါပညာလို့ခေါ်တယ်နော်ပရိညာယအင်မတန်ရှုရှင်တဲ့ဒိဋ္ဌိကာယကိလေသာကိုဖောက်ဖွဲ့ပြင်နိုင်တဲ့တဏ္မာဒုက္ခခေယယဒုက္ခကိုပေါင်းစွာကုန်ခန်းသွားစေနိုင်တဲ့အစွမ်းရှိတယ်ပညာလေပညာကိုအဲ့လိုဂုံပြုတာเนาะပညာဟာဖြူရှင်နေကိလေသာကိုဖြစ်ရှိနိုင်တဲ့အစွမ်းရှိတယ်ဒုက္ခကိုကောင်းစွာကုန်ခန်းသွားခြင်းနဲ့အစွမ်းတည်းလည်းရှိတယ်ဒါကြောင့်မိတ္တဘောတော်လို့ခန္ဓာရဲ့သဘောတဘာဝအမှန်ဖြစ်တယ်မမြင်ခြင်းသဘောဆင်းရဲခြင်းသဘောเนาะအဆုမရမပိုင်တာခြင်းသဘောဒီသဘောဝဒီလက္ခဏာတွေကိုအမှန်တိုင်းသိခြင်းဆိုတဲ့ပညာတရားဖြစ်အောင်ကြိုးစားရမယ်ဟုတ်လားအဲ့ဒီပညာဖြစ်ပြီဆိုရင်ဒိဋ္ဌိဝါဒမေသူကောဝိရဒတိတောလူကောဝိရဒတိအဝိဇ္ဇာတောအနုပါယတောအပိလာဟောကာယတဗေဒာသူကတိပရမရဏကာယတဗေဒာပရမရဏယသူကတိနော်ဟောပညာရဲ့အကျိုးကျေးဇူးကိုမြတ်စွာဘုရားလက်တွေ့ကြကြဟောတဲ့အပိုင်းပေါ့ဦးဇင်းကောင်းထဲမှာပေါ်လာလေးကိုရုပ်ပြနော်ဒီပညာသာရှိမယ်ဆိုလို့ရှိရင်နော် ဟောဒီပြစ္ဆေကဘဝမှာလေဒိဋ္ဌိဝံတံလေဒီလုံးလုံးစင်မှာကိုပဲသူခေါ်ချင်းညံတာကဝိရဒိနေရာလေးနေတယ်ချင်းညံတာကနေရတယ်ဆိုတာဘယ်လိုလဲဆိုတော့နော်အဝိကတော်လေကိုရစီရောမပင်မမင်းနဲ့အနုပါယတော်လေကိုရစီရောဘာမှကိုပြင်းပြင်းထန်ထန်ပင်မနာမရှိဘဲနဲ့အေးအေးချမ်းချမ်းပေါ့အပရိလာဟောစိတ်မှာပူလောင်တာလေလောင်နေတာလေဘာမှမရှိဘဲနဲ့တကူလုံးအေးချမ်းပြီးတော့တကယ်ချမ်းသာစေချမ်းသာပါလို့ရပါတယ်လောလောဆယ်လောလောဆယ်ဟုတ်လားပြေဝကာယတ္တပေရပရမရဏသူကတိပါဠိကင်္ခာသိပြီးရင်လည်းအဲ့ဒါကောင်းမြတ်တဲ့ဘဝကိုရလိမ့်မယ်ရောက်လိမ့်မယ်တဲ့ပညာနဲ့ပြည့်စုံလို့ရှိရင်အဲ့ဒီပညာမရှိဘူးဆိုရင်တော့ဒီပစ္စခဘဝမှာကိုယ်ဝင်ဟောဒုက္ခဝိရတိတည်းစဉ်းဉျဉ်နေရလိမ့်မယ်ဘလို့ရှင်းရမှာတော့သဝိကံတော်ကိုယုံစိတ်ရောရှင်းရမယ်နော်ဒီခန္ဓာရဲ့သဘောတဘာဝကိုသိမြင်နိုင်မှုကင်းပြီးတော့ပညာမဲ့ပြီးတော့နေနေတဲ့အခိုက်အတန့်တိုင်းမှာမဖြစ်နိုင်တော့ဆင်းရဲပဲကိုယ်ရောစိတ်ရောဆင်းရဲပဲဘလို့ဆင်းရဲမလို့ဆိုတော့သဘုပ္ပါယတော့အလွန်ပြင်းမှန်းမှုနဲ့တကွာဆင်းရဲပဲသပရိလာဟောတကောလုံးလောင်မြိုက်မှုနဲ့တကွာဆင်းရဲပဲနော်အဲ့ဒါပြည့်တဲ့သဘောတော်လို့လက်တွေ့နားလည်ကြည့်လို့ရတယ်ဗျာဒါကဘာလို့ဖြစ်ရှင်တော့ဒီပညာကင်းနေဆိုရင်ဒီအပြစ်မရှိဘူးဆိုလို့ရှိရင်နေရတဲ့အခိုက်အတန့်လေးမှာချမ်းသာတဲ့သဘောတိတ်ပြီးတော့မရှိဘူး။အခုကဘုရားဒီတိုင်းနေနေရမှလို့လားနေနေရတာပေါ့ဟုတ်လား။ဒါကြောင့်ပြည့်တဲ့ဘောင်းတော်ကလို့ဒီအပြစ်ဒီဉာဏ်ပညာကိုဖြစ်အောင်ရအောင်ကြိုးစားရမယ်။အဲ့ဒီအကောင်းဆုံးဆိုတဲ့ဥစ္စာပစ္စည်းလို့ဆိုနိုင်တဲ့ပညာဥစ္စာပစ္စည်းခုနှစ်မျိုးထဲမှာအဲ့ဒီဥစ္စာပစ္စည်းကအကောင်းဆုံးပဲဟုတ်လား။အဲ့ဒီဥစ္စာပစ္စည်းကိုဘုရင်တို့ဗေဒီနဲ့ရနိုင်လို့ဆိုရင်တတိပဌာန်တရားကိုအထုချင်းအဖြစ်ရနိုင်တယ်ပေါ့။နောက်ကနမှာဖြစ်နေတဲ့သဘောဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိကိုအကြီးအကဲနေရာမှာထားပြီးတိတိတိတိနေအောင်ကြိုးစားအထောက်ပံ့ပေါ့။နောက်နေရာတိုင်းမှာတိအောင်ကြိုးစားမယ်။အချိန်တိုင်းမှာတိအောင်ကြိုးစားမယ်။အနေထားတိုင်းကိုတိအောင်ကြိုးစားမယ်။ဟုတ်လား။ဒီအဲ့ဒါလိုတရားတော်တို့ပြင်လို့တတိကိုအကြီးအကဲနေရာမှာထားပြီးခန္ဓာရဲ့သဘောဝတွေကိုဖြစ်တိုင်းဖြစ်တိုင်းသိမယ်ဆိုလို့ရှိရင်ဒီဖြစ်ပေါ်လာတဲ့သဘောဝတရားတွေကပျက်စီးချုပ်တော့သွားတယ်ဆိုတဲ့အချက်ကိုသိတဲ့နားနေတဲ့ပညာဘလို့လို့ရှင်းတာပါပဲဟုတ်လားဖြစ်တိုင်းသိမယ်ဆိုရင်ပျက်စီးချုပ်ရောက်သွားတယ်ဆိုတဲ့သဘောဝတရားရဲ့ဒီလက္ခဏာကိုကောင်းကောင်းသိဖို့သိမယ်ဟုတ်လားပညာတရားကိုသတိပဋ္ဌာန်ကိုအားထုတ်ခြင်းအဖြစ်ရနိုင်တယ်လို့ဘလို့ကျိုးပြောတာပါပဲဟုတ်လားဒီအဲ့ဒီပညာကိုရပြီဆိုတော့မှပျက်စီးဥစ္စာတွေထဲမှာအကောင်းဆုံးကိုရသွားတယ်ပျက်စီးရှုံသွားတယ်ပေါ့နော်အေးအဲ့ဒီပစ္စည်းကိုလာတကယ်ပိုင်နေဆိုရင်တဲ့ဟောမြတ်စွာဘုရားဟောဖို့မလေးကိုဆက်ပြီးတော့ပြောတယ်နော်ဒါတာတဏံသီလတဏံဟိရိပုတ္တံဉာဏဏံသုတ္တံတဏေစသာဘောဇံပညာဝေတ္တမန္တဏဥစ္စာပစ္စည်းဆိုတာခုနှစ်မျိုးရှိတယ်ပြောခဲ့ပြီနော်ဟေးယသာဣတိတနာအဋ္ဌိဣတိယပုရိသတ္တဝါအတ္တရိတောတိတံအာဟုအာမောဟံတတ္တဇိဝိတံဟောအဲ့ဒီပစ္စည်းဥစ္စာခုနှစ်မျိုးကိုတဲ့ယောက်ျားပဲဖြစ်ဖြစ်မိမပဲဖြစ်ဖြစ်ဘဝဇုဝေဖြစ်ဖြစ်ပိုင်ဆိုင်ရမယ်ဆိုလို့ရှိရင်ယတ္တဧတိတနာအဋ္ဌိအဋ္ဌိယပုရိသတ္တဝါကျောင်းကျောင်းရှိတဲ့မိမာရဲ့ဖြစ်ဖြစ်ဘဝဇုဝေဖြစ်ဖြစ်ဒီပစ္စည်းခုနှစ်မျိုးကပိုင်မယ်ဆိုလို့ရှိရင်နော်အတ္တလိတောတိတံအာဟုလေအဲ့ဒီပုဂ္ဂိုလ်မစင်ရသောပုဂ္ဂိုလ်မနောတော့မနောပါသောပုဂ္ဂိုလ်လို့ဆိုရမယ်ဟောဒီပစ္စည်းဥစ္စာခုနှစ်မျိုးပိုင်ရင်မစင်ရတဲ့လူမနောပါတဲ့လူအမောကတ္တဇီဝိတံတတအဲ့ဒီပစ္စည်းဥစ္စာခုနှစ်မျိုးကိုပိုင်ရှင်သောပုဂ္ဂိုလ်ရဲ့ဇီဝိတအသက်ရှင်နေတယ်အမောကမရှိနေမဟုတ်ဘူးလေဒီပစ္စည်းဥစ္စာခုနှစ်မျိုးကိုပိုင်ဆိုင်ပြီးတော့ဘဝမှာနေနေတဲ့ပုဂ္ဂိုလ်ရဲ့ရှင်သန်ခြင်းဟာတကယ်အမြတ်သာရှိတဲ့အကျိုးရှိတဲ့အချင်းကြီးမဟုတ်ဘူးလေအဲ့တော့ဘိသဘောဆိုတော့ဒီစကားတွေကိုအဆောင်လဲပဲနားလည်ရမယ်ဆန့်ကျင်ပဲလည်းနားလည်ရမယ်ညံပြောမယ်နော်ဒီပစ္စည်းဥစ္စာခုနှစ်မျိုးကိုသာပိုင်ဆိုင်ခဲ့မယ်ဆိုရင်ဒီပုဂ္ဂိုလ်ဟာမနွန်ပါတဲ့ပုဂ္ဂိုလ်မစင်ရတဲ့ပုဂ္ဂိုလ်တကယ်လို့ဒီပစ္စည်းဥစ္စာခုနှစ်မျိုးသာမပိုင်ဘူးဆိုရင်တော့ရှင်ရတဲ့ပုဂ္ဂိုလ်နော်မလေးပုဂ္ဂိုလ်လို့ဆိုရရောက်မသွားဘူးလားရောက်ပါလေဟောဒီပစ္စည်းဥစ္စာခုနှစ်မျိုးကိုသာပိုင်ဆိုင်ခဲ့မယ်ဆိုရင်တော့အမောကတတစီမိတသူ့ရဲ့အသက်ရှင်ခြင်းဟာအရှိန်ကြီးမဟုတ်ဘူးတဲ့တကယ်လို့ဒီပစ္စည်းဥစ္စာခုနှစ်မျိုးမပိုင်ဘူးဆိုရင်တော့သူ့ရဲ့အသက်ရှင်ခြင်းဟာအရှိန်ကြီးပဲဆိုတဲ့အိမ်ကပြောရမရောက်ဘူးလားဟင်းဒါကြောင့်ဘဝနဲ့ရှင်ပြီးတော့ကိုတွေးနေတဲ့အတွေ့အကြုံပေါ့ဟုတ်လားဒီတရားတိဟိဥဒ္ဓမသုဒ္ဓစာကပညာဒီလိုဘုန်းကြီးမြင်လို့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ရင်လူချမ်းသာပဲမပိုင်ရင်လူရှင်ရယ်ပဲ ဒီခုနှစ်မျိုးကိုပိုင်ရင်ဘဝဒီအတိတ်ပဲရှိတယ်အကျိုးရှိတယ်ဒီခုနှစ်မျိုးကိုမပိုင်ဘူးဆိုရင်တော့ဒီလူရဲ့ရှင်သန်ခြင်းဒီအကျိုးမရှိဘူးဒီလိုပြောတာဟုတ်လားအဲ့လိုပြောပြီးမြတ်စွာဘုရားမဆက်အမြင်ရှိလို့ဆိုတော့နော်တသမာထိုကဲ့သို့အကျိုးမလွန်ရှိသည်ဖြစ်ကြောင်းတသမာတတ်တဲ့စသည်လည်းစပတာဏဓမ္မတတ္တံအလွန်အကျိုးရှိတဲ့အတွက်ကြောင့်ဒီတရားတွေဟာနော်ဘုရားနာဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့သာသနာအစွန်းပါတော်ကိုတရံတရံတော်အောက်မြေတော်တန်တော်သူတော်ကောင်းသည်မေလာဝေချောင်းကျုံမြင်သည့်ပညာရှိသည်မြတ်စွာဘုရားရဲ့အစွန်းမသာသနာကိုအစွန်းမရအစွန်းမသာသနာကိုနားလေတဲ့အမှတ်ရတဲ့ပုဂ္ဂိုလ်ပါတဲ့နော်ဘာကိုကြည့်ဆောင်ကြိုးစားရမှာလို့ဆိုလို့ရှိရင်တတ်တယ်စသာတရားနဲ့ကြည့်ဆောင်ကြိုးစားရမယ်တိလင်စတိလတရားနဲ့ကြည့်ဆောင်ကြိုးစားရမယ်ပတာရင်စတဲ့ယေရနာမြတ်သုံးပါးရဲ့ပုံမှာကျင်ညိုတဲ့စိတ်ကိုရအောင်ကြိုးစားရမယ်။နောက်ဓမ္မဒသနာတရားကိုသိမြင်တဲ့ဉာဏ်ပညာကိုရအောင်ကြိုးစားရမယ်။ဒါဆိုပြန်တာဏိဂုံးယုတ်တိုက်တော့တာနော်။အေးဒီလိုစေတနာခုနှစ်ပါးရဲ့အကျိုးကြီးလို့သိမြင်နားလည်ပြီးတော့ဒီခုနှစ်ပါးနဲ့ပြည့်စုံအောင်ကြိုးစားချင်လို့တိုက်တော့တယ်လို့ပြောဆိုနိုင်မလား။ဆိုနိုင်တယ်။ဒါကြောင့်ပြည့်စုံပေါင်းတော်အောင်လို့ယေရှုဘုရားရဲ့အဆုံးအမသာသနာတော်ကိုအမှတ်ရလေဆိုရင်တတိယလေဆိုရင်အောင်မြင်ပြီလေဆိုလို့ရှိရင်နော်သတ္တသီလပတ္တာဓမ္မတတနာလို့ဆိုလေအတိတရားကိုပြည့်စုံအောင်ကြိုးစားရပဲယေရှုဘုရားအဲ့လိုဟုတ်အဲ့တော့ဘုရားတို့ဒီနေရာမှာဒီကုန်းချုပ်ဆက်ဆက်ပြီးတော့ပြောရင်လို့ဆိုတော့ဒီသူတော်ကောင်းတရားကိုပြည့်စုံအောင်ကြိုးစားပြီးတဲ့နောက်မှာလည်းပဲဘာလိုလာတော့ဆိုတော့ကောင်းနေဆိုတာကိုအကြောင်းပြုပြီးတော့မှမတက်ဘူးဒါလေးကိုရှင်တို့နည်းနည်းပြောရှင်းမယ်ဟုတ်လားဆိုကြပါစို့တချို့ကိုယ်ကတိလာရှိတယ်တိလာရှိတဲ့အတွက်ကြောင့်တိလာမရှိတဲ့လူကိုမထင်မမြင်ပြောတာလည်းရှိတယ်အထင်သေးတာလည်းရှိတယ်ကိုယ်တိလာရှိတာကိုပဲကိုယ်ကမာနကြီးတဲ့အကြောင်းတစ်ခုအနေနဲ့မှတ်ယူပြီးတော့ငါတို့လည်းအများကြီးသာလေဆိုပြီးမောက်မာနမျိုးရှိတယ်ကိုယ်ကဘာဝနာတရားကိုကြိုးစားအထုတ်တယ်အဲ့ဒါလိုအထုတ်တဲ့အတွက်ကြောင့်ပဲဘာဝနာတရားနဲ့ကင်းတဲ့ပုံစံတွေကိုအထင်မြင်သေးတယ်မထင်မမြင်ပြတယ်သူတို့ဘာမှမသိဘူးဆိုပြီးတော့အဲ့လိုကိုယ့်ကိုယ်ကိုသဝင်ရှိတယ်အဲ့ဒါမကောင်းဟုတ်လားကောင်းဖို့လိုလို့ကောင်းလို့လည်းနဲ့မာနမကြီးဘူးအထင်မရောက်ဖို့လည်းမလိုဘူးလားမြတ်စွာဘုရားရဲ့တရားကအလွန်ကြီးဆုံးတယ်နော်ဒီလိုမျိုးမိုက်တာကောင်းတယ်ဆိုတာလုံးနဲ့နော်ကျင့်နေနေသေးတာမဟုတ်ကောင်းခြင်းကြောင့်ထပ်ပြီးတော့မကောင်းတာတွေဖြစ်မလာဘူးလိုသေးတယ်ဟုတ်ရဲ့လားအေးဒီနေရာမှာဦးဇင်းတို့ဘာလို့ပြောရင်လို့ဆိုတော့ဘုရားရှင်တို့ပြည်သားပေါင်းတို့တော်အလုံးကြားဖို့ပါလေကဟတ္တကအာလဝကဆိုတာနော်အာလဝကချက်ခန်းထဲမှာနော်အာလူကြီးဘယင်ကသူ့ရဲ့သားလေးကိုဘလို့ကိုပေးရတာသိရပေါ့လားအေးနောက်မြတ်စွာဘုရားရဲ့ဂုဏ်ကြီးလို့ကြောင့်အာလဝကဘလို့လဲကျွတရားရပြီးတော့အဲ့ဒီကလေးလေးကိုမြတ်စွာဘုရားကလှူလိုက်အဲ့တော့မြတ်စွာဘုရားကမိကြီးကိုပြန်ပေးတယ်မိကြီးနဲ့လက်ကနေဘလို့လဲဘလို့လက်ကနေဘုရားလက်ဘုရားလက်ကနေမိကြီးလက်အဲ့လိုလက်အကြောင်းကြောင်းပြောနေပြောင်းနေလို့အဲ့ဒီမင်းသားလေးကိုဟတ္တကနာမည်ပေးတယ်နော်အဲ့ဟာတကဆိုတာရှိတယ်အဲ့တော့သူကတကယ်အရင်ကပုဂ္ဂိုလ်ကြီးဖြစ်တယ်နော်ဟာတကကနော်ဣတိဝတ်တော်ရတယ်ဘယ်နေရာမှာဣတိဝတ်ရမလဲဆိုတော့ဦးဇင်းတို့သင်္ဃဟာတရားနဲ့လောကကြီးကိုချိမြောက်တဲ့နေရာမှာအဲ့ဒီဟာတကကဣတိဝတ်ရတယ်သင်္ဃဟာဆိုတာလောကကြီးကိုချိမြောက်တဲ့တရားတွေပေါ့ဒီလိုသိမှာပါနော်သင်္ဃတရားဘယ်နှပါးရှိတယ်လို့ကြားလို့လေးပါနော်လောကကြီးကိုချိမြောက်ဖို့ချိမြောက်နည်း၄မျိုးလို့လည်းအကျဉ်းကျော်လို့ရတယ်ဘုရားကဘလို့လောဘကြီးကိုချိမြောက်လဲဆိုတော့ဟုတ်ရှင်တို့ဒါနလည်းပေးကမ်းမှုကိုစိုက်တဲ့ပုဂ္ဂိုလ်ကိုသူကပေးကမ်းတယ်နော်နောက်ပြီးတော့ပေးရဝိဇ္ဇာလည်းချစ်ပွေစကားတာယာပွေစကားနားချမ်းသာတဲ့စကားအကျိုးရှိတဲ့စကားဒီလိုစကားကောင်းတွေကိုမြင်လို့တဲ့ပုဂ္ဂိုလ်ကိုသူကစကားကောင်းကိုပြောပေးတယ်ပေးရဝိဇ္ဇာနော်ချစ်ပွေစကားနောက်ပြီးတော့ရှင်တို့အဋ္ဌစရိယလည်းသူ့ရဲ့အကျိုးစီးပွားကိုဆောင်ရွက်ပြီးမှစိုက်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးလိုက်တယ်တအားတာစရိယနောက်ဦးဇင်းတို့သမာနတ္တတာလေကိုယ်နဲ့ဓာတ်လူထားပြီးတော့ကျင့်သုံးမှကျင့်တဲ့ကြိုက်တဲ့ပုဂ္ဂိုလ်တွေကိုယ်နဲ့ဓာတ်လူထားပြီးတော့ဆက်ဆံတဲ့ပြောဆိုတဲ့ပေါင်းသိတဲ့ဒါဦးဇင်းတို့အချင်းများဖြင့်သာသင်္ကတရား၄ပါးဒါနရဲ့ပိယဝဇ္ဇရဲ့အတ္တစရိယရဲ့သမာနတ္တရဲ့ဟုတ်လားဟေးအဲ့ဒီလိုဦးဇင်းတို့သင်္ကတရားနဲ့လောဘကြီးကိုချိန်ရောက်တဲ့နေရာမှာဒီအတ္တကကဣတရေယအဲ့တခါမှာတော့မြတ်စွာဘုရားအာလူကြီးကိုအမိပြုပြီးတော့တရင်သုံးနေတော့ရားနေကိုမအမိရှိလို့ဆိုတော့ရှင်းသားလို့တဲ့အဲ့ဒီဟာချက်ကအာလဝကဟာ အဲ့အိုးဘုရားကောင်းတယ်ကိုယ်ခုနှစ်မျိုးနဲ့ပြည့်စုံတယ်တဲ့အဲ့ဒီကိုယ်ခုနှစ်မျိုးကဘာလို့ဆိုတော့နံပါတ်1အဲ့ဒီဟာတကကဇေနာမြတ်တို့မှာနဲ့ကံကရရဲ့ကျိုးပေါ်မှာအလွန်ယုံကြည်မှုပြင်းထန်တယ်တရားတရားတွေကိုဥစ္စာပစ္စည်းကိုပိုင်နေတဲ့ဒုမတရားတရားရှိတယ်နောက်အဲ့ဒီဟာတကကဒီကိုချစ်တည်လာတယ်ပဲပြည့်စုံတယ်လုံးဝတန်ရှင်းတဲ့စင်ကြယ်တယ်တိလဆိုတဲ့ဥစ္စာနဲ့ရ ရှက်တဲ့ဘောကြောက်တဲ့ဘောဟိရိဝတ္တမဆိုတဲ့ဥစ္စာပစ္စည်းကိုလည်းပန်းဆိုင်နေတဲ့နောက်အဲ့ဒီဟာတကဟာတုဒ္ဒရဏတုဒ္ဒဥစ္စာလို့ဆိုရဲမြတ်စွာဘုရားရဲ့တရားဒေသနာတွေကိုအများကြီးကြားမြင်တုဒ္ဒနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားလည်းဖြစ်တယ်။နောက်အဲ့ဒီဟာတကဒီစွန့်ကျင်ခြင်းဆိုတဲ့စာကားဥစ္စာနဲ့လည်းပြည့်စုံတဲ့ပုဂ္ဂိုလ်တရားဖြစ်တယ်။နောက်အဲ့ဒီဟာတကဒီပညာဆိုတဲ့အယုဒ္ဓနာနဲ့တွေ့ရင်သဘောတဘာဝကိုအမှန်တည်းသိမြင်သားလေတဲ့ဉာဏ်နဲ့လည်းပြည့်စုံတယ်လို့မြတ်စွာဘုရားကခတ္တကကိုဒီဂုဏ်ခုနှစ်ပါးနဲ့ပြည့်စုံတယ်ဒါအောင်းတဲ့ကောင်းတဲ့အနေခံတည်းရလို့မြတ်စွာဘုရားအမင်းရှိအဲ့လိုအမင်းရှိတော့ဦးရင်တို့ဉာဏ်တစ်ပါးကဒါကိုစုံစမ်းနေဆိုပြီးတော့နောက်တပိတ်သင်္ကန်းယူပြီးတော့နောက်ဘာလုပ်လဲဆိုတော့အဲ့ဒီခတ္တကရှိတဲ့အိမ်ကိုသွားတယ်နော်သွားပြီးတော့ဒကာကြီးမြတ်စွာဘုရားကတော့ဒကာကြီးကိုဒီကုန်နေပြည်စုံတယ်လို့ဟောတယ်အဲ့ဒါဟုတ်သလားအရှင်မြတ်မြတ်စွာဘုရားကဒီလိုဘယ်ကုန်နေပြည်စုံတယ်လို့များဟောလိုက်တာတော့အာဒကာကြီးကတတတိလဟိရိပတ္တမတုဒ္ဒဆာလပညာဆိုရင်ဒီဥစ္စာပစ္စည်းတွေနဲ့ပြည့်စုံတယ်။နောက်အောင်းကိုလူသားတယောက်ဒကာကြီးကိုအဲ့ဒါမြတ်စွာဘုရားကအမိန့်ရှိတယ်။အရှင်မြတ်အဲ့လိုမြတ်စွာဘုရားအမိန့်ရှိတယ်ဆိုမှဘေးမှာဒီလူ့ကြောင့်တယောက်အဝတ်ဖြူဝတ်တဲ့လူပေါ့နော်ဒကာကမပေါ့။အဲ့လိုလူ့ကြောင့်နေရှိသလားတဲ့။ဟာဒကာကြီးမရှိဘူးတဲ့။ဉာဏ်တော်လေးကြီးရှိမှပဲမြတ်စွာဘုရားမိန့်တာ။အဲ့လိုဆိုတော့ပါလေဗျာတဲ့အဲ့လိုဆိုကောင်းပါလေဆိုရတယ်နော်သူ့ရဲ့ဂုံကိုပြောတဲ့နေရာမှာဘေးမှာလူတွေရှိနေတာကိုသူမကြိုက်ဘူးလူတွေမရှိဘူးပြောတာကိုတော်ပါသေးတယ်လို့ပြောအဲ့လိုမြတ်စွာဘုရားရှိတာကိုဒီရန်ကပြန်ရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားတဲ့တပည့်တော်ကအဲ့ဒီတကားကြီးဟထကအိမ်ကိုရောက်သွားတယ်ရောက်သွားပြီးတော့မြတ်စွာဘုရားကအဲ့ဒီဟထကဒီလိုအပ်ွယ်တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တဲ့အကြောင်းဟောတယ်လို့တပည့်တော်ကပြောတော့တကားကြီးကတပည့်တော်ကိုမေးတယ်တဲ့အဲ့လိုမြတ်စွာဘုရားဟောနေတော့မှဒီနာမှာတရားဓမ္မတွေနဲ့ရှိလားလူ့ကြောင့်တွေနဲ့ရှိလားလို့မေးတယ်။မရှိဘူးဆိုတော့မှမရှိရင်ကောင်းပါလေဆိုဗျာလို့ပြောနေကြ။အဲ့လိုမြတ်စွာဘုရားဘာမေးရှိလို့ဆိုရဟန်းတို့ပဲ။အဲ့ဒီဟထကဟာကို့မှာသင်္ချာရှိတဲ့ဒီဂုံကျေစုဒီကုသိုလ်ကောင်းမှုတွေကိုတောင်းသူများသိဖို့အလိုမရှိဘူးလေ။ဒါကြောင့်ရှစ်ခုမြောက်ဟထကကအလိုနေခြင်းအပိစ္ဆဂုံနဲ့ပြည့်စုံတယ်လို့လည်းမှတ်လိုက်ကြရတယ်။သောရမကုခုနပါခုနပါဖြစ်သွားရှစ်ပါးနော်ကိုယ်မှာကောင်းတာတွေရှိနေတယ်ကိုယ်ဟာမြင့်မြတ်တဲ့လူတယောက်ဖြစ်နေဒါပေမဲ့အဲ့ဒါကိုသူများမသိစေချင်အကောင်းပုံမှာအကောင်းဆုံးထပ်ပြီးတော့ဆက်သွားတယ်လို့ဆိုနိုင်မလားဆိုနိုင်နော်ဒါကြောင့်မိသားပေါင်းတို့ဟောလို့ကောင်းအောင်ကြိုးစားဖို့လိုတယ်ကောင်းပြီးရင်လည်းမာမာနမတက်ဖို့လိုတယ်ဒီကောင်းတာကြီးကိုထပ်ပြီးတော့ဟိုငါကောင်းတဲ့လူတယောက်ကိုသူများသိစေချင်တယ်နော်ဒီအလိုဆန္ဒတကယ်တမ်းတော့မကောင်းနော်ကောင်းတာကိုလိုချင်တာကတော့ကောင်းတယ်နော်ဒီကောင်းတာကိုသူများသိသိချင်းတယ်ဆိုတာကြီးကြတော့မကောင်းတော့ဒါတော်တော်နုံညံ့တယ်လို့ဦးဇင်းထင်တယ်ဒီကိစ္စကသိပြီးတော့ကြော်လွှားမှုမလွယ်ဘူးလို့ထင်နော်ကောင်းအောင်တော့တော်တော်များများကြိုးတော့ကြိုးစားကြတယ်ဒါပေမဲ့နောက်ဆက်ကြိုးလေးကအဲ့ဒါကိုလူသိသိချင်းတယ်ဆိုတာလေးကတော်တော်လေးပဲဖင်ရတာခက်မလို့ထင်ပါတယ်ဟုတ်လားသမဘိဒဘောင်တို့လည်းခက်ပြီလို့တက်နိုင်ကြရတော့ကြိုးစားလို့မလိုဘူးလားလို့လည်းနော်ဒီအလိုနေခြင်းဆိုတဲ့ကောင်မြတ်စွာဘုရားအလိုချင်းမနဲ့အလိုကြီးတာမကောင်းပါဘူးဟုတ်လားဒီဒီနေရာမှာဦးဇင်းတို့အလိုကြီးတယ်ဆိုတဲ့ဥစ္စာရဲ့ဆန့်ကျင်ဘက်ကိုပြောမယ်ဆိုရင်အိဗေကြီးအများကြီးကျေဝန်းတော့မှာပေါ့နော်ဒီဒါကြောင့်ဘိဒဘောင်တို့ဘောင်တို့ဒီဥစ္စာဖြစ်စီနေတဲ့ပြည်စုံအောင်လည်းကြိုးစားကြရမယ်အထောက်ကျရမယ်အထောက်ပြီးတဲ့နောက်ပိုင်းမှာလည်းအထိုက်အထည်ရလာတဲ့အခါမှာဒါတွေကိုအကြောင်းပြုပြီးတော့လူတွေသိပါစေဆိုတဲ့စိတ်မျိုးမရှိအောင်လည်းကြိုးစားအထောက်ရမယ်။အဲ့ဒီကြတော့မှတော်တော်ကြီးကြီးကြီးဆုံးသွားတယ်လို့ဆိုနိုင်မလားဆိုနိုင်တယ်။အဲ့တော့ဦးစင်းကဒီအကြောင်းအရာလေးကိုဖတ်ရတော့ဒီပြင်းပြီးပြင်းကို့မှာထိုက်တဲ့ကောင်နေနဲ့ပတ်သက်ပြီးတော့လည်းဒီစိတ်ထားမျိုးလေးရှိရင်တော့တော်တော်ကောင်းပါပဲလို့စဉ်းစားမိတယ်ပေါ့နော်။ဒါကမှမဟုတ်ဦးစင်းတို့လူဆိုတာဟိုအစိုးရနဲ့ဒီတိဆောက်ထားတာကိုအောင်းနေနေရှိတာ။ဟုတ်လားအကောင်းနေနေချင်းတိဆောက်ထားတာကိုအစိုးရနဲ့ရှိတာ။အေးအဲ့တော့ခက်တာကကောင်းပြီဆိုလို့ရှိရင်လည်းအဲ့ဒီကောင်းတာကိုအကြောင်းပြုပြီးတော့ကောင်းတာလေးတွေကဖြစ်တတ်တယ်။ဟ ဟုတ်ရဲ့လားဒီဓာတ်ကိုချက်ပြီးတော့ဒီဓာတ်ကိုလိုတယ်ဆိုတဲ့အတိအကျမသိရဘူးလားတရားတယ်ဒါကြောင့်ပြေသာပေါင်းတော်ကောင်းတို့ဒီနေ့ဥရှင်တို့ဘုရားကောင်းကြီးမြတ်လို့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးဒီဥစ္စာပစ္စည်းကိုရှာဖွေနိုင်ရမှသာလေဘောကဒီတကယ်တမ်းမှုရှိနေတော့အချိန်ကြီးအသက်ရှင်နေလို့မဆိုနိုင်ဘူးအတိတ်မရှိတဲ့အသက်ရှင်နေဖြစ်မယ်ပြီးတော့ဒီဥစ္စာပစ္စည်းကိုပိုင်ဆိုင်မှသာလေတကယ်ချမ်းသာတဲ့လူကျေဝါတဲ့လူလို့ဆိုနိုင်တယ်ဟုတ်ရဲ့လားဒီဇာယပိသမောတရဝန်တို့ရောစုံကြီးရဲ့သင်္ကာလေးနဲ့ထပ်ပြီးတော့ဥရှင်တို့ဒီကုန်းချိုးရအောင်နော်ဆိုကြီးကပြောထားတော့မှတ်မိသလားဥရှင်ဒီတန်းတော့ကရုပ်ပြလိုက်တာလေနော်တရားဥစ္စာစုစရာလူမနှမျိုးရှိဟုတ်လားတရားရဲ့ဥစ္စာပစ္စည်းရဲ့ဆိုပြီးတော့စုစရာလူမနှမျိုးရှိတယ်ဟုတ်လားဥစ္စာစုမှုဘုံဆိုင်ခုရန်သူဝိုင်းကြီးပူရဤဟုတ်လားဥစ္စာတွေကိုလူချင်းစုနေမယ်ဆိုရင်တော့ဥစ္စာပစ္စည်းဆိုတာကလူချင်းများတယ်လေအဲ့တော့ဝိုင်းပြီးတော့ထိုးရစိတ်ကြမဲ့ရတယ်ကအများကြီးရှိမှာပဲဟုတ်လားအဲ့တော့ဘုရားဆောင်းလျှောက်ရတာတွေထင်းထင်းရတာတွေမကြည်နိုင်ရတာတွေအများကြီးစိတ်တိုင်းမကြတာတွေဒါဖြစ်လာဟုတ်လားဒါကြောင့်ဥစ္စာစုမှုဘုံဆိုင်ခုရန်သူဝိုင်းကြီးပူရဤနောက်ပြီးတော့ဥစ္စာစုလေဆိုတာရှားလိုက်ရလိုက်ကုန်သွားလိုက်မောဟိတ်မဆုံးရှိဤအလုံးတော်ဝိဇ္ဇာကိုရားတယ်ကောင်းတယ်လို့ထင်တာနော်ရှားလိုက်ရလိုက်ကုန်သွားလိုက်မောဟိတ်မဆုံးရှိဤဟုတ်လားတရားရှာမှကိုယ်ပိုင်ရမောချချမ်းသာဤနောက်ခုနကတည်းကပြောခဲ့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုတကယ်ရှာလို့ရပြီဆိုရင်တော့အဲ့ဒါကကိုယ်တကယ်ပိုင်တယ်အဲ့ဒါကမောချချမ်းသာပဲနောက်ဥစ္စာကမောချချမ်းသာပေါ့ဟုတ်လားနော်ဒါကြောင့်တရားကိုရှာလို့ရတဲ့ချမ်းသာကမှမောချချမ်းသာနော်ဒါကြောင့်တရားရှာမှကိုယ်ပိုင်ရမောချချမ်းသာဤအမောလဲပြီးစိတ်ကြီးစီအနေရှင်း၍ရင့်ကျက်ဤဟုတ်လားနောက်ဆုံးအရိယသူတော်ဘာကြီးဒီအဖြစ်နဲ့တကယ်ကြည်ကြည်ငြိမ်ငြိမ်ရင်းကျက်ကျက်အနေထားမျိုးကိုထိရောက်သွားနိုင်မလားရောက်သွားနိုင်တယ်ဒါမှတရားကိုရှာမှတကယ်အမောကြည့်ပါနော်အေးတရားကိုရှာမှအမောလဲကြည့်စိတ်အေးကြည့်တယ်နော်စိတ်တကယ်ချမ်းသာမယ်အေးချမ်းမယ်ပေါ့နော်အေးပူလောင်စရာတွေကတော့လောကကြီးမှာတွေ့နေတာပဲဟုတ်လားအေးဒါတွေကိုလည်းပဲဒါကဓမ္မတော်အရှင်တို့တွေနားလည်ထားဖို့လိုတာပေါ့နော်အေးဒါကြောင့်အမောလဲပြီးစိတ်အေးစီအနေရှင်း၍ရင့်ကျက်ဤတဲ့ကိုယ့်ရဲ့နေတာထိုင်တာတွေလည်းပူပြီးတော့ရှင်းရှင်းလင်းလင်းဖြစ်လာတာပေါ့ဒါကြောင့်စလုံးကြီးသုံးပါတဲ့စကလုံးလေးတွေကအကုန်လုံးရှစ်လက်သိပ်ပြီးတော့အသေးပင်ကအမတန်မှထိရောက်တယ်လို့ဦးဇင်းကတော့ခံစားရတယ်နော်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ခန္ဓာဝန်ရှိတဲ့တဲ့ကြောင့်ပစ္စည်းဥစ္စာလည်းပဲရှားရရမှာပါမရှားရဘူးလို့မဆိုလို့ဘူးသို့တော်ဒီပုဂ္ဂိုလ်ကတော်တော်အသေးပင်ရှိတယ်ဟုတ်လားဒါဝန်ကြီးရှာနေလို့ညနေအချိန်ကုန်သွားမယ်ဆိုတော့တော်တော်အတိတ်ပဲမဲ့ပါပဲဟုတ်လားဒါကြောင့်ပြတ်ထက်ပြီးတော့ဒီအသိဉာဏ်ကိုရှာတဲ့အလုပ်တော်တော်ကောင်းနေမြင်လို့တဲ့ဥစ္စာပစ္စည်းကိုရှာတဲ့အလုပ်ကိုလည်းပဲစူးစမ်းအထောက်အကူမလိုဘူးလားလိုပါတယ်အဲ့လိုစူးစမ်းအထောက်ပြီးတော့ရလာခဲ့ပြီဆိုရင်လည်းပဲဂိုင်းဘယ်သူမှမသိပါစေနဲ့ဟုတ်လားသူများသိစရာမလိုပါဘူးဆိုတဲ့စိတ်ကလေးအပိစ္ဆာဂုံပေါ့နော်အလိုနည်းတဲ့ဂုံလေးမှဖြတ်ပြီးတော့ရအောင်စူးစမ်းလေဘူးလားစူးစမ်းလေအဲ့ဒါဆိုရင်တော်တော်ကောင်းပါတော့။ဒီဒါကြောင့်ပြေးတော့ပေါ့တော်တော်တို့ဒီသူတော်ကောင်းဥစ္စာပစ္စည်းခုနှစ်မျိုးကိုပြည့်စုံအောင်ကျွယ်ဝအောင်ကြိုးစားရမယ်အထောက်အပံ့။ပြီးရင်လည်းဒီပစ္စည်းတွေရှိပြီးတော့လည်းမမှန်တာလည်းမကြည့်အောင်ကြိုးစားရရမယ်။နော်။လောကီဥစ္စာပစ္စည်းမှာမမှန်တာကိုဖြစ်စေတာမဟုတ်ဘူးနော်။အေးကိုကျွန်တော်တရားပိုင်းဆိုင်ရာထိုက်တဲ့အယူတွေရှိရင်လည်းဒါမှန်တာတကယ်ကြီးကြီးတတ်တယ်။ဟုတ်ရဲ့လား။ဒီဒါကြောင့်ပြေးတော့ပေါ့တော်တော်တို့အဖက်ဖက်ကနေပြီးတော့မလိုရအောင်ပေါ်တယ်လေမြတ်စွာဘုရားရဲ့ဒေသနာတော်လေးကိုဒါကမှမဟုတ်ရှင်တို့ကံကောင်းတို့တိခွင်ကြားခွင်နှလုံးသွင်းခွင်ရရနော်ဒါကြောင့်ဒီတရားတွေနဲ့အညီကြိုးစားအထောက်လို့ပြီးတော့သူတော်ကောင်းကြီးမြတ်လို့တဲ့ဒီဥစ္စာပစ္စည်းခုနှစ်ပါးကိုပိုင်ဆိုင်အောင်ကြိုးစားနိုင်ရတယ်သူတော်ကောင်းကြီးဖြစ်ကြပါစေလို့ရှင်တို့ဆန္ဒပြုပြီးတော့နော်သူတော်ဥစ္စာခုနှစ်ပါးဆိုတဲ့တရားကိုမြတ်တော်ကိုရဆုံးပေးရအောင်နော်ဘဝတုသဗ္ဗမင်္ဂလဝေကံသဗ္ဗတိဝတ္တသဗ္ဗဘုရားတို့ဘာဝိနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလဝေကံသဗ္ဗတိဝတ္တသဗ္ဗဓမ္မတို့ဘာဝိနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလဝေကံသဗ္ဗတိဝတ္တသဗ္ဗဓမ္မတို့ဘာဝိနတရာဒုက္ခိဝန္တုတိဒီဓမ္မကမြတ်ရနာပိဋကပေါင်းသောဘောင်းတို့သာသာအလုံးစုံတတ္တဝအနန္တတို့ဘာသာမမင်္ဂလာလောကီသောတာကောင်းဆိုရမြမင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသာမတိဝနာမိမိတို့ကမ္မကိုမှဆောင်ကျက်နေတဲ့ဘုံတော်ညမိမိတို့ယူမှဆောင်ကျက်နေတဲ့ဘုံတော်ညမိမိတို့ဌာနမိမိတို့ဘဝမှဆောင်ကျက်နေတဲ့ဘုံတော်
ဒါမြတ်တော်ကောင်းတော်မှာလည်းပဲရက္ခဏုကောင်းစွာမသိဆောင်ရှောက်တော်မူနေရပါစေတည်း။ဒါမှမဟုတ်ဘဝဝိညာဉ်ကိင်္ဂဝါရုကေစုမကပွင့်တော်မူကြတဲ့သုဒ္ဓတမဘေရှင်ကိုယ်တော်မြတ်တို့ရဲ့ဘုဒ္ဓေဆောင်အနုဘောတော်တို့ရလကောင်း။ဒါမှတမန်တို့ဘဝဝိညာဉ်မေတ္တံကိုရုံးနေမှာတည်ရွှေစွာသောစေတံတော်တရားတော်မြတ်တို့ရဲ့ဘုဒ္ဓေဆောင်အနုဘောတော်တို့ရလကောင်း။ဒါမှတမန်တို့ဘဝဝိညာဉ်မေဂထန်လေးရောက်လာတဲ့ရောက်စွာသောရှင်တော်ရည်ရံတန်ခါရှင်မြတ်တော်ရဲ့ဘဝတိလဝုဒ္ဓမန္တိကိုပညာတော်တို့နဲ့ပြည့်စုံတော်မူကြတဲ့သုဒ္ဓေသံဃာအရှင်ဆုံးရှင်မြတ်ပေါင်းတို့ရဲ့ဘုဒ္ဓေဆောင်အနုဘောတော်တို့ရောက်လာကောင်းတရားလေးရောက်ပါပေကံဆိုင်ချင်းရှိတိုင်းရှင်ရှိတိုင်းသူခင်ကိုစိတ်နှလုံးချမ်းမှချမ်းသာရဲ့ရှိရာကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း။